Welcome to the Voice of America in Burmese.
ပြန်ပေါင်းကင်းဝေးတဲ့ညတညဖြစ်ပါသည်ဗျာ American ပြည်တော်စုဝါရှင်တန် DC မြို့တော် VOA American တန်ကနေ2022ခုနှစ်ဇူလိုင်လ8ရက်ကြာသပတေးနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းတို့မီတဲ့31 32နဲ့51တို့အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီခင်ဗျာဒီညအတွက်အစီအစဉ်မူကတော့ကျွန်တော်ရန်တိုင်းမှာအခုညပိုင်းနှဆင်ရမယ့်သတင်းတွေထဲမှာတော့မြန်မာနိုင်ငံမှာဖြစ်နေတဲ့ COVID တတိယလိုင်းအတွင်းကူးစက်မှုတွေနဲ့သေဆုံးမှုတွေတိုးလာနေတာနဲ့ပတ်သက်ပြီး
ဒီနေ့ရယ်9ယောက်ဆက်ပြီးတယ်မနေ့ကနေ့ရောက်ပေါ့နော်ကော်လွန်ဒီသေဆုံးတဲ့လူဆိုလို့ရှိရင်အခုဆိုရင်ယောက်30ဒီရှိလာပြီအခုလည်းရှိအနေထားဖြစ်နေတာကဘောလမြိုင်မှာအခုလည်းဒီတာထားဖို့လောက်ထားတဲ့နေရာတွေဒီနေရာတွေကထားပြန်ပြီးရှိတော့မဆန်တော့
အမေမျိုးကကိုဗစ်တိုက်ဖျက်ရေးမှာပါဝင်တဲ့ကျန်းမာရေးထောင်ဝန်ရှိသူတဦးပြောတော်တာဖြစ်ပါတယ်ဒီအကြောင်းပြည်စုံကိုမကြခင်မှာနားဆင်ရဖို့ရှိပါတယ်ဒါပြင်တနင်္လာတိုင်းတပွဲမျိုးမှာစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားခဲ့တဲ့အကြောင်းတခါစစ်ကောင်စီအဖွဲ့ဝင်ဒေါ်သက်သက်ခိုင်ရဲ့ရွှေဆိုင်မှာဘုံကွဲလို့တယောက်ထိခိုက်ဒဏ်ရာရတဲ့ဆိုတဲ့အကြောင်းပါဝင်မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကိုစစ်ကောင်စီဘက်ကအောက်ရီလိုက်စားမှုနဲ့တရားစွဲလိုက်တဲ့အကြောင်းစာရာတွေကိုနားဆင်ရဖို့ရှိပါတယ်အခုတော့ကြာသပတေးနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းနိုင်နဲ့မတ်မြသူစင်အောင်တို့ရှင်းပြပေးမှာဖြစ်ပါတယ်ဗျာ
မြန်မာနိုင်ငံမှာတယ်လီဖုန်းနဲ့အင်တာနက်ဆက်သွယ်ရေးဝန်ဆောင်မှုပေးနေတဲ့နော်ဝေးအခြေစိုက်တယ်လီနော့ကုမ္ပဏီကသူ့ရဲ့မြန်မာနိုင်ငံအတွင်းလက်ပတ်နေတဲ့လုပ်ငန်းအားလုံးကိုဒေါ်လာ105သန်းနဲ့ M1 Group ကိုရောင်းချဖို့သဘောတူလိုက်ပါတယ်တယ်လီနော့ကုမ္ပဏီအနေနဲ့မြန်မာနိုင်ငံမှာလုပ်ငန်းဆက်လုပ်သင့်မသင့်သုံးသပ်စဉ်းစားတဲ့အကြောင်းပြီးခဲ့တဲ့ရက်ပိုင်းအတွင်းကကြေညာချက်ထုတ်ပြန်ခဲ့ပြီးတဲ့နောက်မှာအခု M1 group ကိုရောင်းချဖို့သဘောတူလိုက်တယ်ဆိုတဲ့သတင်းထွက်ပေါ်လာတာပါမြန်မာနိုင်ငံအတွင်းဆိုးဝါးလာတဲ့စီးပွားရေးနဲ့စီးပွားရေးလုံနိုင်မဲ့အနေအထားယိုယွင်းလာတဲ့လုံခြုံရေးနဲ့လူခွင့်ရေးအခြေအနေတွေကြောင့်လုပ်ငန်းတိုးတက်နိုင်မှုအခြေအနေအကန့်အသတ်တွေရှိနေတယ်လို့လည်းတယ်လီနော့ကုမ္ပဏီကမကြသေးခင်ရက်ပိုင်းမှာပဲကြေညာချက်ထုတ်ပြန်ခဲ့ပါတယ်တယ်လီနော့ကုမ္ပဏီရဲ့လုပ်ငန်းတွေကိုဝယ်ယူဖို့သဘောတူလိုက်တဲ့ M1 group ကုမ္ပဏီဟာလက်ဘနွန်ဝန်ကြီးချုပ်ဟောင်းနာဂျစ်အေမီကာတီဦးဆောင်တဲ့လက်ဘနွန်အခြေစိုက်ရင်းနှီးမြှုပ်နှံမှုအစုအစပ်ကုမ္ပဏီဖြစ်ပါတယ်။မြန်မာစစ်တပ်ကချုပ်ကန့်ထားတဲ့ Mintel Internet Mobile ဆက်သွယ်ရေးနဲ့ဖက်ဆက်လုပ်ကိုင်နေတဲ့ Airwari Green Towers ကုမ္ပဏီမှာအဓိကရှယ်ယာဝင်ထားတဲ့အကြောင်း Burma Campaign UK အဖွဲ့နဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေရေးကော်မရှင် FFM တို့ရဲ့မှတ်တမ်းတွေမှာဖော်ပြထားပါတယ်။တယ်လီနော့ကုမ္ပဏီအနေနဲ့လုပ်ငန်းဆက်လက်လက်ပတ်နိုင်မဲ့ရွေးချယ်စရာနည်းလမ်းပေါင်းစုံကိုစဉ်းစားခဲ့ပြီးရောင်းချတာကသာအကောင်းဆုံးအဖြေလို့မြင်တဲ့အတွက်အခုလိုဆုံးဖြတ်လိုက်တာလို့ကုမ္ပဏီအလုပ်အမှုဆောင်အကြီးအကဲ Sick Break ကကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာ9လကျော်လာပြီဖြစ်တဲ့အပြင်ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်ရန်ကုန်အပါအဝင်မြို့နယ်အတော်များများမှာသွာလာမှုကန့်သတ်ချက်တွေထုတ်ပြန်ထားပေမဲ့ဆရာနာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေကတော့ဒီကနေ့အထိပုံစံမျိုးစုံနဲ့ဆက်ရှိနေသေးပါဆရာနာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေနေ့စဉ်ဆိုသလိုပြုလုပ်နေတဲ့တနင်္လာရီတိုင်းဒဝဲမြို့မှာဒီကနေ့လဲဆရာနာသိမ်းမှုစန့်ကျင်တဲ့ချီတက်ဆန္ဒပြပွဲတွေပြုလုပ်ခဲ့ကြပါတယ်အလားတူပဲတနင်္လာရီတိုင်းလောင်းလုံမြို့မှာလဲအစဉ်အလာမပြတ်ဒီကနေ့ချီတက်ဆန္ဒပြခဲ့ကြပါတယ်မန္တလေးမြို့မှာလဲစစ်ကောင်စီရဲ့လုံခြုံရေးတွေတင်းကျပ်စွာချထားတဲ့ကြားကပဲတန်ခါတမကတပိတ်စစ်ကြောင်းဒီကနေ့မွန်လွယ်ပိုင်းမှာလက်မပေါ်ထွက်ချီတဲ့ဆန္ဒပြခဲ့ကြပါတယ်ကိုဗစ်ကူးစက်မှုတွေများနေတဲ့စကိုင်းတိုင်းအတွင်းကရင်းမပင်မြို့နယ်အရှိတ်ချမ်းနဲ့စလင်းကြီးမြို့နယ်မြောက်ဖက်ချမ်းကကြေးရွာတွေပူးပေါင်းပြီးဆီယနာရှင်စန့်ကျင်ရေးချီတဲ့ဆန္ဒပြခဲ့ကြပါတယ်တစ်ဖက်မှာဆီယနာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေရှိနေသလိုဘုံပေါက်ကွဲမှုတွေနဲ့ပြစ်ခတ်တပ်ဖြတ်မှုတွေလည်းနေ့စဉ်ရက်ဆက်ဆိုသလိုအပြန်အလှန်ဖြစ်ပေါ်နေတာပါဒီကနေ့မှလည်းလူကယ်ပြန်ဝင်ကြီးဒေါ်သက်သက်ခိုင်ပိုင်နဲ့ရန်ကုန်မြို့လမ်းမတော်နဲ့မဟာဗန္ဓုလလမ်းတောင်းကရွှေနန်းတော်စိန်ရွှေရနာဆိုင်မှာဘုံပောက်ကွဲမှုဖြစ်သွားခဲ့ပါတယ်။ပောက်ကွဲမှုကြောင့်ဝန်ထမ်းတအူထိခိုက်ဒဏ်ရာရသွားတယ်လို့ဆိုပါတယ်။ကချင်ပြည်နယ်ဝိုင်းမော်မြို့နယ်အတွင်းကဗလာမင်းထင်တရာအနီးမှာရှိတဲ့စူပေါင်းစစ်ဆေးရေးဂိတ်မှာစစ်ကောင်စီတပ်ဖွဲ့ဝင်တွေရဲ့ပစ်ခတ်မှုကြောင့်မနေ့ဇူလိုင်လ9ရက်နေ့ညနေကပြည်သူတအူသေဆုံးခဲ့ပါတယ်။မကွေးတိုင်းမြို့သိမ်းမြို့မှာတော့စစ်ကောင်စီကခံထားတဲ့ကြေးရွာအုပ်ချုပ်ရေးမှုတူဂျင်ကလီနဲ့ပြစ်ခတ်ခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာမြန်မာနိုင်ငံအတွင်းတကြောပြန်ဖြစ်ပေါ်နေတဲ့ COVID တတိယလိုင်းဟာစစ်ကောင်စီတပ်ဖွဲ့ဝင်တွေအပါအဝင်အစိုးရဝန်ထမ်းအနေနဲ့လူထမ်းစားအလွာအသီးသီးအကြာအချိန်တို့အတွင်းအလင်းမြန်ကူးစက်နေပါတယ်ဒီကနေ့ဇူလိုင်လ10ရက်နေ့မှာရှမ်းပြည်နယ်လွန်ကော်မြို့တမြို့ထဲမှာတင်အတီးပြုလွန်တာ14ဦးထပ်မံတွေ့ရှိခဲ့တယ်လို့ပြည်တွင်းသတင်းမီဒီယာတွေမှာဖော်ပြထားပါတယ်။ဒါကြောင့်လွန်ကော်မြို့မှာတင်အတီးပြုလွန်တာအခုချိန်ထိ29ဦးရှိသွားပြီဖြစ်ပါတယ်။ မွန်ပြည်နယ်မှာတော့ဒီကနေ့တရက်ထက်မှာတင်ကိုဗစ်လူနာ5ဦးထက်မှသေဆုံးခဲ့တာကြောင့်စုစုပေါင်းသေဆုံးသူ50နီးပါးရှိလာနေပြီလို့ကိုဗစ်အရေးကူညီနေသူတွေရဲ့ပြောကြားချက်တွေကိုကိုကပြီးပြည်တွင်းသတင်းတွေမှာဖော်ပြထားပါတယ်။ကူးစက်မှုအလင်းမြန်ဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်မှာလည်းတပြည်နယ်လုံးအတိုင်းအတာနဲ့အတီးပြုတ်လူနာ900လောက်ရှိလာနေတာမှာကူးစက်သူတွေရဲ့ကျောင်းသူကျောင်းသားတွေနဲ့ဆရာဆရာမတွေပါဝင်နေတာကြောင့်စာသင်ကျောင်းတွေပိတ်ထားရပါတယ်။ဒီတော့တွင်မြန်မာနိုင်ငံမှာကိုဗစ်ရောဂါကူးစက်မှုတွေဟာသတင်းနှစ်ပတ်အတွင်း10ရာခိုင်နှုန်းလောက်ကနေ 22.3 ခိုင်နှုန်းအထိတိုးလာနေပြီး Delta variant အပါအဝင်မျိုးရိုးဗီဇပြောင်းလာတဲ့ကူးစက်မြန် COVID-19 ပိုးတွေပြန့်နှံ့လာနေတာကြောင့်ဒီပိုးစိုးရိမ်တဲ့အကြောင်းကုလသမဂ္ဂအဖွဲ့အစည်းတွေကပြောဆိုပါတယ်။ဆေးရုံဆေးကန်းတွေလုံခြုံမှုရှိဖို့နဲ့ကျန်းမာရေးလုပ်သားတွေကိုအကာအကွယ်ပေးဖို့လိုတဲ့အကြောင်းကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျာရက်စ်ကသတိပေးပြောဆိုပါတယ်
။ The UN team warns that a major outbreak of COVID-19 would have devastating consequences on both people's health.
COVID-19 ရောဂါကူးစက်မှုတွေအဓိကပြန့်နှံ့သွားပြီဆိုရင်လူတွေရဲ့ကျန်းမာရေးအပေါ်မှာရောစီးပွားရေးအပေါ်မှာပါဘေးဒုက္ခရောက်စေတဲ့ဆိုးကျိုးတွေရင်ဆိုင်ရလိမ့်မယ်ဆိုတာပြည်တွင်းကကုလသမဂ္ဂအဖွဲ့အစည်းတွေကသတိပေးနေတဲ့အကြောင်းအတွင်းမှုချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျာရက်စ်ကမနေ့ဇူလိုင်လ9ရက်နေ့ကကုလသမဂ္ဂဌာနချုပ်မှာပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုသွားတာပါမြန်မာနိုင်ငံမှာဇွန်လအတွင်းပြန်လည်စတင်ခဲ့တဲ့ကိုဗစ်တတိယလိုင်းကြောင့်ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းစမ်းသပ်စစ်ဆေးမှုအားလုံးရဲ့30ရာခိုင်နှုန်းနီးပါးရောဂါပိုးကူးစက်နေတာကိုကျန်းမာရေးနဲ့အာဇာဝန်ကြီးဌာနပြောခွင့်ရဒေါက်တာခင်ခင်ကြီးကလည်းထုတ်ဖော်ပြောဆိုထားပါတယ်ခင်ဗျာတရုတ်မြန်မာနယ်စပ်ယူနန်ပြည်နယ်အတွင်းကရွှေလီမြို့မှာကိုဗစ် -19 ကူးစက်မှုအရှိန်အမြင့်ဖြစ်ပေါ်နေတာကြောင့်မနေ့ဗုဒ္ဓဟူးနေ့ကစလို့လော့ကဒေါင်းချပြီးအိမ်အပြင်မထွက်ရအမိန့်ထုတ်ပြန်ထားပါတယ် Stay at home မလို့အဖက်အပြင်မထွက်ဖို့အမိန့်ထုတ်ပြန်ထားတာကြောင့်မြို့အတွင်းမှာရှိတဲ့စီးပွားရေးလုပ်ငန်းတွေလည်းပိတ်ထားပြီးပြည်သူအများစုဟာလည်းကိုယ့်အိမ်အတွင်းမှာပဲနေကြတယ်လို့တရုတ်နိုင်ငံပိုင် CCTV သတင်းမှာကြေညာခဲ့ပါတယ်
။那我们的记者啊从云南省瑞丽市新冠肺炎疫情防控工作指挥部了解到，
瑞丽မြို့မှာပြီးခဲ့တဲ့နေ့က COVID-19 ကူးစက်သူ6ဦးတွေ့ရှိခဲ့တာအပြင်လွန်ခဲ့တဲ့24နာရီအတွင်း COVID-19 ကူးစက်သူ15ဦးထပ်မံတွေ့ရှိခဲ့ကြောင်း CCTV ကကြေညာပါတယ်။ဒါကြောင့်မြို့ရင်းမှာရှိတဲ့ဆေးရုံဆေးဆိုင်တွေနဲ့မရှိမဖြစ်လိုအပ်တဲ့အရေးပေါ်ကုန်စုံဆိုင်တွေကလွဲလို့ကျန်တဲ့စီးပွားရေးလုပ်ငန်းတွေရုံးနေအလုံးပိတ်ထားတယ်လို့ဆိုပါတယ်။ရွှေလီမြို့မှာရှိတဲ့မြန်မာနဲ့တရုတ်လူမျိုးတွေကိုအစုလိုက်အပြုံလိုက်ယောဂပိုးရှိမရှိစမ်းသပ်စစ်ဆေးတဲ့အချိန်မှာပိုးရှိလူနာတွေကိုတွေ့ရှိခဲ့တာကြောင့်တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးတွေကိုဥစွာပိတ်ပင်ခဲ့တယ်လို့နယ်စပ်အဝင်အထွက်တွေကိုလည်းတရုတ်အာဏာပိုင်တွေကတင်းကျပ်ခဲ့ပါတယ်ခင်ဗျာ။
အဲ့ဒါညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းထိုမီတာ31 kHz 9383ညလိုင်းထိုမီတာ32 kHz 9383ညလိုင်းထိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလက်မီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်မင်္ဂလာပါရှင်ကျမများသစင်အောင်ပါသတင်းတွေကိုဆက်လက်ပြီးတော့ကြီးညာပေးပါမယ်ရှင်။2020အိုလံပစ်ပွဲစဉ်တွေကျင်းပဖို့သတင်းနှစ်ပတ်လောက်အလိုမှာပဲဒီကနေ့ဇူလိုင်လ10ရက်နေ့ကစပြီးတော့တိုကျိုမြို့ကိုအရေးပေါ်အခြေအနေကြီးညာလိုက်ပါတယ်။ကိုဗစ်မျိုးဗီဇကွဲကူးစက်မှုတွေတွေ့တာကြောင့်အခုလိုအရေးပေါ်အခြေအနေကြီးညာရတာဖြစ်တယ်လို့ဝန်ကြီးချုပ်ယူရှိဟီတဲ့ဆူဂါကပြောပါတယ်
။ဂျူရှိုရှန်တို့ခါဇီယာပြောရှုံတို့ရိုးရီဆိုတာ
ကိုရိုနာဗိုင်းရပ်စ်မျိုးဗီဇကွဲကူးစက်မှုရိုက်ခတ်လာတာကိုထက်တွက်ဖို့လိုပါတယ်။နိုင်ငံတွင်းယောဂကူးစက်မှုတွေထပ်ပြီးတော့မကြုံရအောင်ယောဂကာကွယ်တိုက်ဖျက်ရေးပို့ပြီးတော့အားကောင်းအောင်လုပ်ထားဖို့လိုပါတယ်။အခြေအနေတွေကြောင့်တိုကျိုကိုအရေးပေါ်အခြေအနေကြီးညာတယ်လို့အိုကီနာဝါမြို့အရေးပေါ်အခြေအနေကြီးညာထားတာကိုလည်းဩဂုတ်လ22ရက်နေ့အထိထပ်တိုးလိုက်တယ်လို့ဝန်ကြီးချုပ်ဆူဂါကပြောပါတယ်။တိုကျိုမှာဒီကနေ့ကြာသပတေးတည်းအထက်ကိုဗစ်ကူးစက်သူလူနာသေ896ယောက်တွေ့တာကြောင့်အခုလိုအရေးပေါ်အခြေအနေကြီးညာလိုက်တာပါ။ဂျပန်မှာအခုထိယောဂကူးစက်ထားသူ8,100ကျော်နဲ့သေဆုံးသူ14,900ကျော်ရှိပါတယ်။ကာကွယ်ဆေးထိုးအစီအစဉ်တွေနှောင့်နှေးနေတယ်လို့အခုထိနိုင်ငံလူဦးရေ4ပုံတစ်ပုံလောက်ကအနည်းဆုံးကာကွယ်ဆေးတစ်ချိန်ပဲထိုးရသေးတာပါ။ချီဘာနဲ့ခန္ဓာဂါဝါပြည်နယ်တွေအပါအဝင်တိုကျိုအနီးတစ်ဝိုက်အိုလံပစ်ပွဲစဉ်တွေကျင်းပမယ့်နေရာအတော်များများမှာဩဂုတ်လ22ရက်နေ့အထိအရေးပေါ်အခြေအနေတစ်စိတ်တစ်ပိုင်းကြီးညာထားပါတယ်ရှင်။တောင်ကိုရီးယားနိုင်ငံဆိုးမြို့မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းမြင့်တက်လာတဲ့အတွက်မကြခင်မှာအသွားအလာကန့်သတ်မှုတွေကိုတင်းတင်းကြပ်ကြပ်ချမှတ်လာနိုင်တယ်လို့ကျန်းမာရေးဌာနတာဝန်ရှိသူတဦးကိုကိုးကားပြီးတော့ယုံဟပ်သတင်းကဖော်ပြပါဗျာ။ကြာသပတေးနေ့တည့်ရက်ထဲကိုဗစ်ကူးစက်သူ1,295ယောက်ရှိပြီး တဝက်လောက်ကဆိုးမြူနဲ့အနီးတဝိုက်ကဖြစ်ပါတယ်။ကာယောဂအစောပိုင်းကူးစက်မှုတွေမှာတောင်ကိုရီးယားကယောဂဆစ်ဆီးမှုတွေကိုကြဲကြဲပြန့်ပြန့်ပြုလုပ်ခဲ့ပြီးလူချင်းချင်းစည်းကမ်းတွေတတ်မှတ်ခဲ့ပြီးတော့ယောဂကိုထိန်းချုပ်နိုင်ခဲ့ပါတယ်။ဒါပေမဲ့ကာကွယ်ဆေးထိုးလုပ်ငန်းတွေနှောင့်နှေးနေသေးတာကြောင့်တားမြစ်ကန့်သက်ထားတာတွေကိုအပြည့်အဝပြန်ပြီးတော့ဖွင့်ခွင်တော့မပြုသေးပါဘူး။အခုကူးစက်မှုတွေကလူဦးရေ25သန်းလောက်ရှိတဲ့ဆိုးမြူနဲ့တဝိုက်မှာဖြစ်ပွားနေတာဖြစ်ပြီးတော့ကိုဗစ်ရုတ်ထလိုင်းမှာအသက်20နဲ့30ကြားလူငယ်တွေမှာယောဂကုသတာကိုတွေ့ရတဲ့အတွက်လဲအထူးစိုးရိမ်မိတယ်လို့ကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။ဒီအသက်20ဝန်းကျင်လူငယ်တွေကိုကာကွယ်ဆေးမထိုးပေးရသေးတဲ့အပြင်ကိုဗစ်မျိုးပီဇာကွဲ Delta variant ကုသမှုတွေတိုးလာတာကြောင့်လဲပို့ပြီးတော့စိုးရိမ်နေကြတာပါ။နိုင်ငံလူဦးရေရဲ့စက်တရာခိုင်နှုန်းကိုကာကွယ်ဆေးထိုးပေးပြီးဖြစ်တဲ့တောင်ကိုရီးယားမှာအခုထိကိုဗစ်ကြောင့်သေဆုံးသူက2000လောက်ရှိပါတယ်။ကာကွယ်ဆေးထိုးလုပ်ငန်းတွေကိုအရှိန်မြင့်လှုပ်ဆောင်နေပြီးနိုဝင်ဘာလလောက်မှာတော့လူအတော်များများကိုကာကွယ်ဆေးထိုးပြီးနိုင်မှုအစိုးရကခန့်မှန်းထားပါတယ်ရှင်။ဟေတီနိုင်ငံမှာသမရဂျိုဗင်နီမွိုက်စ်လှုပ်ကြံခံခဲ့ရပြီးတဲ့နောက်အရေးပေါ်အခြေအနေအရတိုင်းပြည်အာဏာကိုထိန်းချုပ်လိုက်ကြောင်းယာယီဝန်ကြီးချုပ်ကကြေညာလိုက်ပြီးချိန်မှာပဲအခြေအနေကိုထိန်းသိမ်းသိမ်းနဲ့ဖြေရှင်းကြဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကတိုက်တွန်းလိုက်ပါတယ်
။ Au seuil de la présente séance, je voudrais au nom des membres du conseil de sécurité
Tamara Jovenel Moise လို့ကြံခံရတဲ့အတွက်အားအသင့်တုံ့လုံးမိတယ်လို့စိတ်မကောင်းလဲဖြစ်မိတဲ့အကြောင်းလူညွေးကောင်စီအလှည့်ကြဥက္ကဋ္ဌကုလသမဂ္ဂဆိုင်ရာပြင်သစ်သက်အမတ်ကြီး Nicholas D. Rivery ကမနေ့တုန်းကကြေညာချက်ကိုဖတ်ကြားခဲ့ပါတယ်။ Haiti နိုင်ငံအခြေအနေနဲ့ပတ်သက်လို့လူညွေးကောင်စီအစည်းအဝေးတည်းရဲ့ဒီကနေ့ကျင်းပဖို့လည်းရှိပါတယ်။ Haiti နိုင်ငံ Port of Prince မြို့တော်ကလူကုန်တန်ရက်ွက်မှာရှိတဲ့နေအိမ်မှာသမရဂျိုဗင်နီမွိုက်စ်ကိုအမေရိကန်မူရစီဝါနှိမ်နှင်းအေဂျင်စီ DEA အဖွဲ့ဝင်တွေအဖြစ်အသွင်ယူထားတဲ့တနတ်သမားတွေမနေ့တုန်းကလှုပ်ကြံတက်ဖြတ်ခဲ့ပြီးနိုင်ပိုင်းအကြာမှာပဲယာယီဝန်ကြီးချုပ်ကတိုင်းပြည်အာဏာကိုထိန်းချုပ်လိုက်တဲ့အကြောင်းကြေညာခဲ့ပါတယ်ချက်ချင်းပဲတိုင်းပြည်ကိုစေုပ်ချုပ်ရေးကြေညာထားပြီးတော့နေဆက်တွေနဲ့အဓိကလေဆိပ်ကိုလည်းပေးလိုက်ပါတယ်ညတနာရီလောက်အချိန်သမရကိုလှုပ်ကြံခဲ့သူတွေဟာတေချာလိကျင်ထားတဲ့လက်နဲ့အပြည့်အစုံကန်ဆောင်လာသူတွေဖြစ်ပြီးစနစ်တကျစီစဉ်တိုက်ခိုက်ခဲ့တာလို့လည်းပြောပါရယ်အာဖဂန်နစ္စတန်ကနေအမေရိကန်တပ်ဖွဲ့တွေရုတ်သိမ်းတဲ့အစီအစဉ်အပေါ်မှာဝေဖန်မှုတွေအကြီးအကျယ်ရင်ဆိုင်နေရတဲ့အချိန်မှာဒီအကြောင်းနဲ့ပတ်သက်ပြီးတော့သမရဂျိုးဘိုင်ဒန်ကဒီကနေ့ပြောဆိုဖို့ပြင်ဆင်နေပါရယ်တပ်တွေရုတ်သိမ်းနေတဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့ဒုသမရကမလာဟဲရစ်နဲ့အမျိုးသားလုံခြုံရေးအကြံပေးအဖွဲ့တွေတွေ့ဆုံဆွေးနွေးအပြီးမှာသမရဘိုင်ဒန်ကမိန့်ခွန်းပြောကြားဖို့စီစဉ်ထားတာပါတပ်တွေပြန်ရုတ်သိမ်းနေတဲ့အစီအစဉ်60ရာခိုင်နှုန်းပြီးသွားပြီလို့အင်္ဂါနေ့တုန်းကအမေရိကန်စစ်တပ်ကကြေညာခဲ့ပါတယ်ဩဂုတ်လကုန်မှာလုပ်ငန်းအလုံးအပြီးသတ်မယ်လို့အမေရိကန်အရာရှိတွေကခန့်မှန်းထားပါတယ်အမေရိကန်နဲ့နေတိုးမဟာမိတ်အဖွဲ့တွေအပြီးသတ်ရုတ်သိမ်းတော့မယ်လို့ကြေညာခဲ့တဲ့မေလ10ရက်နေ့နောက်ပိုင်းကလေးကတာလီဘန်တွေကနေမြေအတော်များများကိုတိုးချဲ့ပြီးတော့တင်ပိုက်ခဲ့ပါတယ
်နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းနိုင်နဲ့မတ်မြသဇင်အောင်တို့ကြီးညာပေးခဲ့တာဖြစ်ပါတယ်အခုကစပြီးတော့သတင်းဆောင်မတွေနဲ့ပတ်စင်ခဏတွေကိုတင်ဆက်ပြီးတော့တော့မှာဖြစ်ပါတယ်အရင်ဆုံးကတော့မြန်မာနိုင်ငံကကိုဗစ်ရောဂါအခြေအနေနဲ့ဆိုင်တဲ့သတင်းကိုပြောပြပေးမှာဖြစ်ပါတယ်မြန်မာနိုင်ငံတွင်ကိုဗစ်တတိယလိုင်းမှာအတီးပြုတ်လူနာနဲ့တေဆုံးသူဦးရေဟာအချိန်တိုအတွင်းမှာပဲတိုးလာနေတယ်လို့ကိုဗစ်တိုက်ဖျက်ရေးမှာပါဝင်သူတွေကပြောပါတယ်။စစ်အာဏာသိမ်းပြီးနိုင်ငံတွင်အခြေအနေတွေကြောင့်ကာယရောဂါထိန်းချုပ်ရေးလုပ်ငန်းတွေကိုဆောင်ရွက်ရမှာလဲအရင်လိုင်းဒဏ်ဒီတုံးကထပ်ပို့ပြီးတော့ခက်ခဲနေပါတယ်။ Stay at home တတ်မှတ်ထားတဲ့မြို့နယ်တွေမှာရင်ဆိုင်နေရတဲ့ကိုဗစ်အခြေအနေနဲ့ပတ်သက်လို့ရန်ကုန်ကလာတဲ့သတင်းအပြည့်စုံကိုမတ်စုမွန်ပြောပြပေးမှာဖြစ်ပါတယ်ဗျာ။
မြန်မာနိုင်ငံတွင်ပြည်내နဲ့တိုင်းနေရာတော်တော်များများမှာကိုဗစ်အတီးပြူလူနာတွေတိုးလာနေလို့ယောဂါထိန်းချုပ်ဖို့လိုအပ်တဲ့မြို့နယ်တွေကို stay at home သတ်မှတ်ထားတာအခုဆိုရင်စုစုပေါင်း45မြို့နယ်အထိရှိသွားပါပြီ။အဲ့ဒီထဲမှာရန်ကုန်တိုင်းတွေက10မြို့နယ်၊မွန်ပြည်နယ်တွေကမြို့နယ်3ခုနဲ့မကွေးတိုင်းတွေကမြို့နယ်1မြို့နယ်ကို stay at home သတ်မှတ်တယ်လို့ဇူလိုင်လ9ရက်နေ့နေ့စွဲနဲ့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။မလို့အရင်အိမ်ပြင်မထွက်ကြဖို့ကန့်သက်ခံထားရတဲ့မွန်ပြည်နယ်မော်လမြိုင်မြို့မှာတော့အခုကိုဗစ်တတိယလှိုင်းမှာကိုဗစ်အတီးပြူလူနာ1000ထက်မနည်းရှိနေပါတယ်။ဒီလိုအတီးပြူလူနာတွေတိုးလာနေပေမဲ့သူတို့ကိုထားဖို့နေရာအခက်အခဲရှိနေတာကြောင့်နေရာအသစ်တွေထပ်ပြီးပြင်ဆင်နေရတယ်လို့မော်လမြိုင်မြို့ကိုဗစ်တိုက်ဖျက်ရေးမှာပါဝင်နေတဲ့ကျန်းမာရေးဌာနတာဝန်ရှိသူတဦးက VOA ကိုပြောပြပါဗျ။ဒီ
နေ့ကိုရာခိုင်နှုန်းဒီပါလောက်ထွက်တာပေါ့နော်။မနေ့ကဆိုလို့ရှိရင်100နဲ့300ထွက်တယ်။ဒီနေ့ဆိုလို့ရှိရင်96ရောက်တက်ထွက်တယ်။အခုလို့ရှိရင်ဒီနေ့ရယ်9ရောက်ထပ်ပြီတယ်မနေ့ကနဲ့ရောက်ပါတော့ကော်လွန်ဒီတေဆုံတဲ့လူဆိုလို့ရှိရင်အခုဆိုရင်ရောက်30တိရှိလက်ရှိပါပြီအခုလက်ရှိအနေအထားဖြစ်နေတာကကျွန်တော်တို့ဒီ
ဟုတ်လည်းမြန်မာအခုလက်ထက်ကထားဖို့လောက်ထားတဲ့နေရာရဲ့လူနာတွေကထားကြနေမှာရှိရောမတန်တော့ရှားမျိုးနဲ့ဒီမှာဆိုလို့ရှိရင်ဒီတိုင်းပဲအခုလိုချင်းဝတ်တွေလောက်ထားတယ်သူမျိုးနဲ့သူမျိုးနဲ့လက်ခံနိုင်လို့လောက်ထားတဲ့နေရာတို့ကအဲ့ဒီနေရာတွေကလည်းအကုန်လုံးလူနာတွေကပြည့်တဲ့အနေထားအဖြစ်နေပြီပေါ့နော်ပြီးခဲ့တဲ့ဂျွန်လာလောက်ကနေစပြီးတော့ကိုဗစ် 19ကနေဒီကလိုင်းတဲ့အမြင်ကြီးအလိုင်းတဲ့23000ကြီးပါလောက်ထပ်ပြီးတော့အများကြီးထပ်တွေ့ရတယ်ပြီးတော့တေဆုံးတော့လည်းညားလာတယ်ညားလာတဲ့ခါကျတော့အခုတက်ကြီးအနေထားဆိုလို့ရှင်တော့ဒီတိကကျမကြီးပေါ်မှာအင်အားနေနေတာပေါ့နော်စတိတ်အတ်ဟုံးသတ်မှတ်ခံထားရတဲ့ဘကိုးတိုင်းလက်ပံမြို့နယ်မှာလည်းအခုတက်တရာလိုင်းကာလမှာအတီးပြူလူနာ1000ကျော်နဲ့တေဆုံးသူက10ဦးထက်မနည်းရှိနေပါတယ် ဒါဟာတခွဲအတီးပြူနိုင်တဲ့ပမာဏသာဖြစ်ပြီးတော့ယောဂတန်ရရှိပေမဲ့လည်းကိုယ့်ရဲ့အိမ်နေထဲမှာပဲနေထိုင်ကြပြီးယောဂကိုစစ်ဆေးမခံတဲ့သူတွေလည်းရှိနေတာကြောင့်ဒေသတွေမှာဒီ COVID-19
ယောဂပိုးပြန့်နာကပိုးပြီးတော့မြန်နေတယ်လို့လက်ပံကိုဗစ်တိုက်ပြက်ရေးမှာပါဝင်သူတာဝန်ရှိသူတူကပြောပြပါဗျာ။လက်ပံအခြေအနေကတော့ဒီတက်ရတော့အသိမပြေနိုင်ဘူး။လူနာလည်းအများများတော့တနေ့နဲ့တနေ့ကြမှာပေါ့။ပုံမှန်ပဲတက်တယ်လား။အားတဲ့နေရာလည်းအခက်အခဲတွေကြည့်လာတယ်။ အော်ဆီဂျင်နဲ့ပတ်သက်လို့ရေးကြီးတဲ့လူနာတွေတော့ကြတော့အော်ဆီဂျင်ရတော့လည်းဘယ်လိုတက်နိုင်လို့တော့အကုန်လုံးကဝိုင်းပြီးတော့လုတ်ပေးနေကြတာပဲ။ဒါပေမဲ့ရေရှည်ကြတော့မလုံလောက်မှမတက်ပါဘူး။ခုနောက်ပါအရေးကြီးတာလေ။ဒီနေ့နေ့ရောက်၃ရောက်လို့မသိရဘူး။မနေ့ကဆိုအနှစ်ပိုင်းတည်းရောက်၊ဘယ်မှအမျိုးသမီးတည်းရောက်၄လပိုင်းမျိုးသားတည်းရောက်၊ညရောက်တော့အမျိုးသမီးတည်းရောက်ထပ်ဆုံး
အဲ့လိုမျိုးလေအရင်ညံနေတော့လက်ပံမြို့နယ်မှာကိုဗစ်အတီးပြူလူနာတွေအတွက်တနေ့ကိုအောက်ဆီဂျင်အိုဂျီတရာဝန်းကျင်ထိအသုံးပြုနေရတယ်လို့လည်းသူကပြောပါတယ်။ကိုဗစ်ကူးစက်သူများတဲ့ဒေသတွေမှာလူနာတွေလိုအပ်တဲ့အောက်ဆီဂျင်ပမာဏထက်ဖြည့်တင်းပေးနိုင်တဲ့အရေအတွက်မလုံလောက်တဲ့အခက်အခဲတွေလည်းရှိနေတာပါ။အတီးပြူလူနာတွေကိုတီးခြားထားနိုင်မှုနေရာအခက်အခဲကလည်းရှိနေတာကြောင့် ကိုယ့်ရဲ့နေအိမ်နေထဲမှာသာနေထိုင်ပြီးတော့ကပ်ယောဂါကိုရင်ဆိုင်နေရသူတွေတိုးလာနေတယ်လို့ကိုဗစ်တိုက်ဖျက်ရေးမြေပြင်မှာဆောင်ရွက်နေသူတွေကိုယ်တိုင်ကအခက်အခဲတွေကိုပြောပြကြပါတယ်။စစ်တပ်ကနေအာဏာသိမ်းခဲ့ပြီးတဲ့နောက်မှာအရင်တုန်းကကိုဗစ်ယောဂါထိန်းချုပ်ကာကွယ်ရေးလုပ်ငန်းတွေမှာပါဝင်ခဲ့ကြတယ်။ဆရာဝန်တွေ၊ဆေးဝန်ထမ်းတွေတော်တော်များများကအကြမ်းမဖက်အာဏာဖီဆန်တဲ့လ
long lao de pietana ne yin sai ne ya da phit par de sia win tacho ga lo longan gwin ne pyan win la de tu de shi par de lo jamma yi win ji thana pyo gwin ya ga voa myama bai go pyo par de jamma yi ne a ka sa win ji thana ye july la 9 yan ni nya thauk pyan ne sin yin ya so yin da khwe namuna 1000 khwe ni ba go sit sei ga da ma ro ati pyu luna tit ga 3948 ဦးထိတွေ့ရှိခဲ့ပါတယ်။သေဆုံးသူက58ဦးထိရှိနေပါတယ်။မြန်မာနိုင်ငံမှာကိုဗစ် -19 ကပ်ရောဂါစတင်ဖြစ်ပွားခဲ့တဲ့ကဆိုရင်စုစုပေါင်းအတည်ပြုလူနာက 38,000 ခွဲကျော်ရှိပြီးကိုဗစ် -19 ကပ်ရောဂါကြောင့်သေဆုံးရသူပေါင်းက 3,590 ထိရှိနေပြီဖြစ်ပါတယ်ရှင်။
မဆုံမပြောပြခဲ့တာပါ။အခုတစ်ခါတော့စစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်တပ်တွေရဲ့တိုက်ပွဲသတင်းကိုပြောပြချင်ပါတယ်။တင်းစာရီတိုင်းတဝဲမြို့မှာစစ်တပ်နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကြားပစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပါတယ်။တိုက်ပွဲဖြစ်ပြီးတဲ့နောက်ဒေသခံ9ယောက်လောက်ကိုလည်းစစ်ကောင်စီဘက်ကဖမ်းဆီးသွားခဲ့ပါတယ်။သခိုင်းတိုင်းမြို့ရေဦးမြို့မှာဆိုရင်လည်းဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့တွေနဲ့စစ်တပ်ကြားပထမဆုံးအချိန်တိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။ပစ်ခတ်တိုက်ခိုက်မှုတွေအကြောင်းကိုတော့ရန်ကုန်ကလာတဲ့သတင်းကိုကိုကျော်ကျော်သိန်းပြောပြပေးမှာဖြစ်ပါတယ်ဗျာ
။တင်းစာရီတိုင်းတဝဲမြို့နဲ့9မိုင်လောက်အကွာကရောင်းမော်ကြီးရွာမှာဇူလိုင်9ရက်နေ့ညနေပိုင်းကနေဇူလိုင်10ရက်မနေ့အယုံအချိန်ထိဒေသခံကာကွယ်ရေးအဖွဲ့တွေနဲ့စစ်တပ်ကြားအပြန်အလှန်တိုက်ခတ်ခဲ့တာပါပြူစောထီလို့ဒေသခံတွေကပြောတဲ့အဖွဲ့တွေနဲ့စတင်ပစ်ခတ်ရကနောက်ပိုင်းမှာစစ်တပ်ကပါလာပြီးစစ်ကူတိုက်ပစ်တယ်လို့ဒဝဲမျိုးကန်တယောက်ကပြောပါတယ
်ဒဝဲမျိုးနယ်ပေါ့နော်ဒဝဲမျိုးကနေပြီးတော့ဒီ9မိုင်လောက်ဟိုကျွန်တော်မှရှိတဲ့ဒီရောင်းမော့ကျေးရွာမှာဖြစ်တာပေါ့နော်ဒီညပိုင်းမှာဖြစ်တယ်လို့ပြောရတယ်အဲကျွန်တော်တို့ကတော့ဒီဒေတာဟိုပြည်သူ့ကာကွယ်ရေးဖွဲ့နဲ့ဒီပြည်သူ့ကာကွယ်ရေးဖွဲ့ဆိုပြီးတော့ဒေတာခန့်နေနေကြတော့ဒီရောပြည်ဖွဲ့နဲ့ဖြစ်တယ်လို့ပြီးတော့ကျွန်တော်တို့သိရတာပေါ့နော်။ဒါဒေတာခန့်နေပြောတယ်ဆိုဒီပြည်သူ့ကာကွယ်ရေးပေါ့နော်။မင်းညာ7နိုင်လောက်မှာမလောက်မှာဖြစ်နေကျွန်တော်တို့ဒီအဲ့ဒီငားမှာဒီစာတင်ကြောင်းမှာပေါ့လေပြည်သူ့ကာကွယ်ရေးတောင်းနေဆိုတဲ့စာတင်ကြောင်းနားမှာကျွန်တော်ဂရုပုတ်ပေးတာမျိုးတစ်ခုဖြစ်တယ်ပေါ့နော်။ဆိုတော့အဲ့ဒီနောက်ပိုင်းမှာတော့ကျွန်တော်တို့ဒီဟိုကခုနကတည်းကပြည်သူ့ကာကွယ်ရေးဖွဲ့ပေါ့နော်။အဲ့ဒါနေပြီးတော့ဟုတ်အကျံလာပေါ့ဒီဒီတို့ဒီဖွဲ့တို့နဲ့ဒီအကျံလာတမက်ပြစ်ခတ်တယ်ကြားရတယ်ဆိုပြီးတော့ဒီပြရတာပေါ့နော်ဟုတ် အဲ့လိုမျိုးဘုံနေပါတယ်လက်ကမှုတွေဖြစ်နေကုသိုလ်တွေကဒီဘက်ကလာရောက်ဆက်ခတဲ့ဒီတွေဖွဲ့တယ်လို့မျိုးဖြစ်နေတဲ့ခါကျတော့ဒီဒီအဲ့လိုမျိုးဖြစ်မှာဟုတ်ကုသိုလ်တွေဖွဲ့တယ်လို့ပြောတဲ့ပြေကဒီဘုဘက်ကိုလှိုင်းတော့စက်ကူထားတော့တာပေါ့အဲ့ဒီစက်ကူထားတော့တဲ့အချိန်မှာဘုဘက်ကဒီစက်ကောင်ကြီးဖွဲ့ရမယ်ပြီးတော့စက်ကူတွေလောက်လာပြီးတော့မှဒီကျွန်တော်တို့တစ်ခါဆက်ဆက်ခတ်မှုတွေဖြစ်တာပေါ့နော်အဲ့ဒီမှာဒီ PDF ဖက်ကပဲနှစ်ယောက်ချသွားတယ်ပြီးတော့ကျွန်တော်တို့ကြည့်ရတာပါခင်ဗျဒီခုနကဒီစက်ခတ်မှုဖြစ်တဲ့ရွာမှာတော့တို့ကဒီဟိုတော့အင်ဂျင်ထဲကိုဝင်ပြီးတော့အဲအင်ဂျင်ထဲဝင်ပြီးတော့ဆက်တာဒေတာမင်းများလာနေတယ်ဟုတ်ကဲ့ဆက်တာဆက်တာရောက်နေတယ်ကျွန်တော်တို့ဒီအာဒေတာခံတဲ့ကဒီလိုမျိုးဟိုဟာလမ်းမဇေယောက်နေတယ်ကွာရဆက်ဇေယောက်ရဲ့နောက်ဒီဒီဒီသာမန်ဒီသူရိရောမော့ရောင်းသားတယ်ပေါ့နော်ကွာရတက်ပြောပါဝင်ဒီရောမော့ရောင်းသားတွေအပေါင်းပြီးတော့9ယောက်လောက်ကိုကျွန်တော်ဆိုင်းလာတယ်လို့ကျွန်တော်ကျွန်တော်ကိုပြန်ရတယ်ပေါ့နော်
ဒဝဲမျိုးအနီးမှာအခုလိုတိုက်ပွဲဖြစ်တာဒုတိယအကြိမ်ဖြစ်ပြီးဇူလိုင်လ2ရက်နေ့ကလည်းစစ်ကောင်စီရင်တန်းကို PDF တပ်ဖွဲ့တွေကကြားပြတ်တိုက်ခိုက်ခဲ့ပါသေးတယ်။အဲဒီတိုက်ခိုက်မှုတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကအခုချိန်ထိတစုံတရာထုတ်ပြန်တာမရှိသေးပါဘူး။ဒဝဲမျိုးပြည်နာမှာအခုလိုပြစ်ခတ်တိုက်ခိုက်မှုတွေရှိခဲ့ပေမဲ့မျိုးအနီးကဂျီရွာတွေမှာတော့ပုံမှန်အတိုင်းစစ်ကောင်စီစန့်ကျင်ရေးဆန္ဒပြပွဲတွေဒီကနေ့လည်းရှိခဲ့ပါတယ်။စကိုင်းတိုင်းရွှေဘိုခရိုင်ရည်ဦးမြို့မှာလည်းမနေ့ဇူလိုင်9ရက်ညကစစ်တပ်နဲ့ပြည်သူ့ကာကွယ် PDF အဖွဲ့တွေပြစ်ခတ်တိုက်ခိုက်ခဲ့ပါတယ်။အပြန်အလှန်ပြစ်ခတ်မှုနဲ့ပတ်သက်လို့စစ်တပ်ကကင်းလှည့်ဖို့သွားနေချိန်မှာ PDF အဖွဲ့တွေကတိုက်ခိုက်ခဲ့တာလို့ရေဦးမျိုးကန်လူကပြောပါတယ်
။အညာလုံးကတော့အဲ့တဝုံခွဲဖို့လာတဲ့ဟာကိုအဲ့အဲ့လိုဝင်တနက်နဲ့ဝင်ပြစ်သွားတာပေါ့လေ။နေတိုင်းပြီးပါပါမယ်နေတိုင်းရက်ဆက်တော်တော်လေးရက်တွေရက်တွေဆက်တယ်ပေါ့နော်နေတိုင်းအဲ့လိုမျိုးအဲ့ညာ9နိုင်လောက်ဆင်းလာပြီးတော့အဲ့အဝိုင်းမှာလာပြီးတော့တဝုံခွဲရဘာဘာကြောင့်ခွဲရလဲဆိုကျွန်တော်လည်းမပြောတော့ဘူးလေအတိုင်းပဲဒီတိုင်းတော့လူခွဲကျွန်တော်ကိုခွဲရပါဘူးဒါဘုံခွဲရအဲ့ညကျော်အဲ့မနေ့ညကျော်အဲ့လိုမျိုးမခွဲတဲ့ချိန်အဲ့လိုမျိုးပြက်သွားတာပြက်လိုက်တယ်မဟုတ်ဘူးအဲ့ကျော်နည်းနည်းဘုဘဒီကပြက်ကြခတ်ကြအတန်ကြီးတော့တော်တော်လေးပြူသွားတယ်ဟောရဲရဲဒီဘက်ကရဲရဲဒီစစ်သားဒီဘက်ကတော့ရဲတယောက်ကြပြီးတော့၂ယောက်တန်ရရတယ်ပြောတယ်၂ယောက်ကတော့၂ယောက်ကတန်ရမဆွေးရင်ရဘူးဆိုတော့ပြောတာပဲကြားတာပဲပေါ့နော်ကျွန်တော်လည်းဒီတိုင်းပဲဒီညတွေပြောနေကြားတာဟိုဒီရဘကတော့တယောက်ကြတော့တာပေါ့နော်တယောက်ကြတော့ကျန်တဲ့တိတည်းလည်းပြေးသွားကြတာဆိုတော့ဟိုအလောင်းတော်မကောက်လိုက်နိုင်ဘူးငါကြတော့စစ်သားလေးပဲတွဲလာကောက်ပ
ါအခုလိုရေဦးမြို့အထက်နားမှာစစ်ကောင်စီတပ်တွေနဲ့ PDF တပ်ဖွဲ့တွေပထမဆုံးအကြိမ်အပြန်အလှန်တိုက်ခိုက်ခဲ့ပြီးတဲ့နောက်ထပ်တိုက်ပွဲတွေပြင်းထန်လာရင်ဘေးလွရာထွက်ပြေးနိုင်မှုဒေသခံတို့ကလည်းပြင်ဆင်နေကြပါတယ်ခင်ဗျာ
ကိုကြော်ကြော်သိမ်းပြောပြသွားတာဖြစ်ပါတယ်အခုတခါတော့စစ်ကောင်စီအဖွဲ့ဝင်ဒေါ်သက်သက်ခန့်ရဲ့ရွှေဆိုင်ဘုံခွဲခံရတဲ့တဲ့ရင်ကိုပြောပြကြပါမယ်ရန်ကုန်မြို့လာတာမြို့နယ်မှာရှိတဲ့ရွှေနန်းတော်ရနာရွှေဆိုင်မှာဒီနေ့ဂျွန်လ10ရက်နေ့နေ့လယ်ပိုင်းကဘုံပေါက်ကွဲမှုတစ်ခုဖြစ်ခဲ့ပြီးတော့ဝန်ထမ်းတို့ထိခိုက်ဒဏ်ရာရခဲ့ပါတယ်နိုင်ငံတော်တချို့နေရာတွေမှာလည်းပြစ်ခတ်မှုတွေကြောင့်သေဆုံးမှုတွေရှိနေပါတယ်ဒီအကြောင်းကိုတော့ရန်ကုန်ကလာတဲ့တဲ့ရင်ကိုမတ်အလိမ်မာကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
ဒီကနေ့ဂျွန်လ10ရက်နေ့လယ်2နာရီဝန်းကျင်လောက်ကရန်ကုန်မြို့လာတာမြို့နယ်မှာဖွင့်ထားတဲ့ရွှေနန်းတော်ရနာဆိုင်မှာပေါက်ကွဲမှုဖြစ်ခဲ့ပါတယ်အဲဒီဆိုင်ဟာစစ်ကောင်စီလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဒေါက်တာတသက်ခိုင်ပိုင်ဆိုင်တဲ့ယရနာဆိုင်ဖြစ်ပါတယ်။အသေးစားပောက်ကွဲမှုအတွင်းဆိုင်ဝန်ထမ်းတယောက်အနေနဲ့တရားရသွားတယ်လို့ဒေါက်တာတသက်ခိုင်ရဲ့ကိုယ်ရေးအရာရှိက VOA မြန်မာပိုင်းကိုပြောပါတယ်
။ဟိုကအဓိကတော့အဲအတန်ဘုံနဲ့လာပစ်သွားတာရှင်ဟုတ်ကဲ့။ဟိုကောင်တာလေးကိုပြစ်ထည့်လိုက်တာပေါ့နော်။ဆိုဆိုင်ကောင်တာလေးမှာရှိတဲ့ညီမလေးတယောက်ကိုမှန်ပြီးတော့ဘုံကဒီလိုပြန်ကန်ထွက်သွားပြီးတော့အပြင်မှာကွဲသွားတဲ့တဘောပေါ့နော်။ဆိုတော့ဟိုဝန်ထမ်းတွေလည်းနည်းနည်းကြောက်ဝလန်းနေတော့ဟိုမှာဖြစ်တာပေါ့ဟိုရုံတုံးကတော့ဖြစ်သွားတာပေါ့လူထိခိုက်မှုကတော့အညီမလေးတယောက်ကတော့နည်းနည်းပုံပယ်တာလေးတော့ဖြစ်တယ်ပေါ့နော်ဟိုဘလို့ဆိုးဆိုးရွားရွားတော့မရှိပါဘူးရှင်ကောင်တာနဲ့နေပါလေတော့ကွဲသွားပါလေရှင်ဟုတ်ကဲ့ပစ္စည်းကိုလည်းနည်းနည်းလာဆွဲပြီးတော့လုတ်သွားတယ်လို့လည်းသတင်းကြပါလေရှင်ပစ္စည်းစင်းရင်းတွေပါလေကတော့ကျွန်တော်တို့အခုလုတ်နေလို့ရှင်ဒီဘက်ကဆိုင်ရနေ report မတက်သေးပါဘူးဟိုလေနည်းနည်းပါပါတော့ပါသွားနိုင်တယ်ထင်တယ်ရှင်အခုချိန်ကြီးတော့လေတကယ်ကိုမပြောနိုင်သေးတာရှင်နည်းနည်းပါပါတော့ပါနိုင်တယ်လို့ပြောတယ်
ရွှေနန်းတော်ရနာဆိုင်ပောက်ကွဲမှုကအတန်တော်တော်ကျဲတယ်လို့အဲ့ဒီအနီးနားမှာနေတဲ့သူတွေကပြောကြပါဗျ။ဒီပောက်ကွဲမှုပြီးတဲ့နောက်လုံခြုံရေးတပ်ဖွဲ့တွေရောက်လာပြီးလမ်းပိတ်ဆစ်ဆီးမှုတွေလုပ်ခဲ့ပါဗျ။ဂျွန်လာ၁၈ရက်နေ့ကလူကယ်ပြန်ဝင်ကြီးဒေါက်တာတသက်ခိုင်ပိုင်ကုမ္ပဏီတည်ဆောက်နေတဲ့ကဘာရေးဖျားလန်းနဲ့ဆရာဆန်လန်းတောက်က68 residents အဆင့်မြင့်ကိုရိုမာပောက်ကွဲမှုတစ်ခုဖြစ်ခဲ့ပါသေးတယ်။အဲ့ဒီကတော့ထိခိုက်ဒဏ်ရာရသူမရှိခဲ့ပါဘူး။ဒီပောက်ကွဲမှုတွေနဲ့ပတ်သက်လို့ဘယ်သူလက်ချက်ဆိုတာအခုချိန်ထိမသိရသေးပါဘူး။ပောက်ကွဲမှုသတင်းတွေနဲ့တဆက်တဲ့ပြစ်ခတ်မှုသတင်းကတော့သခိုင်းတိုင်းကလေးမြို့ထိုမာရွာမှာ မနေ့ကစစ်တပ်ရဲ့တိုက်ခတ်မှုကြောင့်တီတာထွန်းဆန်ဆက်အလုပ်သမားတယောက်သေဆုံးခဲ့ပါတယ်။ရွာထဲမှာလက်နက်လာရှာတယ်လို့ဆိုပြီးဝင်ရောက်ရှာဖွေပစ်ခတ်လို့ကိုအေးမင်းဆိုသူသေဆုံးသွားတယ်လို့ဒေသခံတို့ကပြောပါတယ်
။ဒီနည်းနည်းတော့ဝေးတာပေါ့နော်ကလေးမျိုးနဲ့ PPC ကြောင်း PPC ကြောင်းရှိတဲ့ထိုးမာရွာဆိုတာရှင်ရွာကြီးပဲအဲ့ရွာကိုဝင်မွေရင်းနဲ့သူလက်နက်ရှာတယ်လို့ပြောတယ်။အဲ့မှာဒီကလေးကံကိုလမ်းပေးရလူတယောက်ကသူတို့ကဒီမှာလုံနေနေရာဘက်ကိုဝင်ပြေးတာပေါ့နော်ပြေးနေသူကလည်းကြောက်ရလန့်နဲ့ပြေးတာအဲ့မှာသူမှားပြီးတော့ပြစ်တည်တာပေါ့နော်ခေါင်းမှန်ပြေးသွားတယ
်စကိုင်းတိုင်းကလေးမျိုးနယ်ထဲမှာစစ်တပ်နဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေအပြန်အလှန်ပစ်ခတ်တိုက်ခတ်မှုတွေရှိခဲ့ပြီးနောက်အဲ့ဒီဒေသတွေကကျေးရွာတွေကိုစစ်တပ်ကဝင်ရောက်ရှာဖွေတာတွေလုပ်နေပါတယ်ခုလိုနေရာတချို့မှာပြစ်ခတ်မှုပောက်ကွဲမှုတွေရှိနေပေမဲ့စစ်တပ်အာဏာသိမ်းမှုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေကတော့ဆက်ရှိနေပါတယ်မန္တလေးမုံရွာကလေးစလင်းကြီးရင်းမာပင်ဖားကန်တဝဲမိုးကောင်းလက်ပတောင်းရေနံချောင်းစတဲ့နိုင်ငံတော်ဝန်ကမြို့တွေမှာဆက်အာနာရှင်စန့်ကြီးဆန္ဒပြပွဲတွေဒီနေ့လဲပုံစံမျိုးစုံနဲ့ပြုလုပ်ခဲ့ကြပါတယ်ရှင
်မန္တလေးမှာပြောပြသွားတာဖြစ်ပါတယ်အခုတခါတော့မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကိုစစ်ကောင်စီကတရားစွဲတဲ့အကြောင်းကိုပြောပြခြင်းပါတယ်စစ်တပ်အာဏာသိမ်းပြီးတဲ့နောက်ဖမ်းဆီးတရားစွဲခံနေရတဲ့မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကိုအဂရိလိုက်စာမှုတိုက်ဖြတ်ရေးဥပဒေပုံမှန်55နဲ့စစ်ကောင်စီကတရားစွဲပါတယ်မူလာတွေကအမှုနှစ်ခုနဲ့တရားစွဲထားတဲ့ဒေါက်တာဇော်မြင့်မောင်ကိုထောင်ဒဏ်15နှစ်အထိချမှတ်နိုင်တဲ့အဂရိလိုက်စာမှုနဲ့အမှုတိုးပြီးတော့တရားစွဲလိုက်တာပါဒီအကြောင်းကိုတော့ရန်ကုန်ကလာတဲ့သတင်းကိုမခင်ဖြူတွေပြောပြပေးမှာဖြစ်ပါတယ်ဗျာ
လက်ရှိဖမ်းဆီးထိန်းသိမ်းခံထားတဲ့မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကိုဝန်ကြီးချုပ်တာဝန်ထမ်းဆောင်စဉ်ကာလအတွင်းစေကုသစရိတ်နဲ့ပါတီရုံးမြေနေရာကိစ္စဆောင်ရွက်မှုတွေမှာအဂရိလိုက်စာမှုရှိခဲ့တယ်ဆိုပြီးအဂရိလိုက်စားမှုပုံမှန်နဲ့စစ်ကောင်စီကတမှုတို့တရားဆွဲလိုက်ပါတယ်။မန္တလေးတိုင်းထဲကစီးပွားရေးကုမ္ပဏီတစ်ခုကစေကုသစရိတ်ဆိုပြီးအကြောင်းပြပေးတဲ့ငွေကျပ်သိန်း650နောက်ထိုင်းနိုင်ငံဘန်ကောက်မြို့စေယုံတစ်ခုမှာစေးသွားကုကြိမ်စီးပွားရေးလုပ်ငန်းရှင်တယောက်ကပေးတဲ့ဒေါ်လာ3သိန်းဒီငွေတွေကိုတစိုးလက်ဆောင်ဖြစ်နဲ့လက်ခံခဲ့တယ်လို့စစ်ကောင်စီကထုတ်ပြန်ပါတယ်။ထောင်နဲ့15နှစ်အထိချမှတ်နိုင်တဲ့အဂရိလိုက်စားမှုတိုက်ဖြတ်ရေးဥပဒေပုံမှန်55နဲ့အမှုထက်တိုးလိုက်တာကိုစစ်ကောင်စီသတင်းမှာကြေညာမှသိခဲ့ရတယ်လို့ဒေါက်တာစောမြင့်မောင်ရဲ့တရားလွတ်တော်ရှင်ဒီဒေါ်သဲစုဝေက VOA ကိုပြောပါတယ်
။ဟိုသူတို့အာဒီဗီကနေကြေညာလိုက်ကြတယ်စီးသေးတာ။ရုံးဝမှုဆွဲတင်လာတာမရှိဘူး။မရှိသေးဘူး။ဆွဲတာတော့ဆွဲမှာပေါ့လေ။ကြေညာပြီးပြီဆိုရင်တော့ဒါဆွဲတော့မှာ။အဲ့ဒါကြောင့်မလို့ဘာအကြောင်းချင်းမှလည်းဆွဲပြီးတော့ဒီအဂရိပုံမှန်ဘယ်လောက်ရှိတာတော့ကျွန်တော်တို့မသိရဘူး။ကျွန်တော်တို့ကဒီတရားရုံးကိုရောက်လာပြီဆိုမှဒီအမှုရဲကိုပါပါတင်မှုရနဲ့ဒီမှာလည်းတောင်းနေရှိခိုးနေတာရှိတာဆိုတော့ဟိုကသူကအမှုဆွဲဆူလာတဲ့ကိစ္စရပါတရားရုံးတော်ကိုရောက်မလာဘူးအဲ့လိုဖြစ်နေတာအာမဒီရတာပြင်လာလိုက်တာရှိတာဟုတ်အဲ့လိုဆိုတော့ဆွဲတင်နေပြင်လာတာလည်းကျွန်တော်ကဘာတောင်းတာကိုရှင်းနေပုံမှန်ကတော့ဆွဲတဲ့ဆိုတာကိုပြောလို့ရအဲ့ဒါမှကွန်ဖောင်းဖြစ်မှာပေါ့နော
်ဒေါက်တာစောမြင့်မာဟာမန္တလေးဝန်ကြီးချုပ်အဖြစ်တာဝန်ယူခဲ့ခြင်းကမန္တလေးတိုင်းအတွင်းစီမံကိန်းအေရီးယားနဲ့ဆက်ဆက်လေယာဉ်မြေတွေကိုတခြားနီးသုံးဆွဲခွင့်ရဖို့နဲ့စီမံကိန်းလုပ်ငန်းတွေဆက်ပြီးတော့လုပ်ကိုင်နိုင်ဖို့အတွက်ကုမ္ပဏီတစ်ခုစီကနေထိုင်းဘက်ငွေ3သိန်းကိုလည်းတစိုးလက်ဆောင်အဖြစ်နဲ့ယူခဲ့တယ်လို့စစ်ကောင်စီကဆွဆွဲထားပါတယ်။ဒေါက်တာစောမြင့်မောင်ဟာအများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်မှုပုံမှန်905ခါခွေတဘာဝပေးရနေဆိုင်ရာစီမံခန့်ခွဲမှုဥပဒေပုံမှန်25မြင်းဆောင်30ကကြီးတို့နဲ့လည်းတရားစွဲဆိုခံထားရပါတယ်။မနေ့ပြန်ဇူလိုင်က9ရက်နေ့ကျရင်ဒီအမှုတွေအတွက်စွဲချက်တင်မတင်ဆုံးဖြတ်ဖို့ရှိတယ်လို့ရှင်းနေကပြောပါတယ်။
အကြံတော့လက်ရှိရတော့နှစ်မှုပေါ့နော်။905ခါနဲ့တဘာဝဒီရ25နဲ့30ကာတီပေါ့အဲ့နှမှုကိုရေးတိုင်းနေရတာမနေ့ကျန်6ရက်နေ့ကိုအဲ့နှမှုနဲ့ပတ်သက်ပြီးတော့ဆွဲချက်တင်ရင်သိမသိဆိုပြီးတော့ကျွန်တော်တို့ဒီမှာတရားရုံးမှာအမြင့်ချမှာပေါ့လေအဲ့ဆွဲချက်တင်နေဆိုရင်ကျွန်တော်တို့ကဆက်လိုက်ရင်ဆိုင်ရမယ်ပေါ့ဆွဲချက်မတင်ဘူးဆိုရင်လွတ်မယ်ပေါ့တောင်းစီလေလော်တောင်းဆောက်လိုက်ပြီးမင်းကစပြီးစတာကျွန်တော်တို့ကတရားရုံးကဟိုထောင်လာနေပြီးတော့ဝင်ဝင်တိလာဝင်ဝင်တိလာဆိုတာလည်းမနေ့ကမှကျမတို့သိရအောင်အဲဒီနေ့အခွဲတွေကတော့ဝင်ဝင်မသိဘူးကျမတို့ဒါပေမဲ့ကျမတို့ကဗီဒီယိုကွန်ဖရင့်ဆင်းနေရတော့အဆင်မပြေဘူးပေါ့နော်အဲ့ဒါကတော့ပြောထားပြီးတော့ဘာလို့လဲဆိုတော့ဗီဒီယိုကွန်ဖရင့်ဆင်းဆိုတာအင်တာနက်လိုင်းမကောင်းဘူးအင်တာနက်လိုင်းမကောင်းတော့တရားသူကြီးဖတ်နေတဲ့စကားလည်းမဟုတ်ဘူးကျမတို့ရဲ့ဒီဘက်ကဆရာကြီးကကြားနိုင်တယ်ဟိုပြက်တောင်းပြက်တောင်းဆိုတော့ကျမတို့ကတော့ဗီဒီယိုကွန်ဖရင့်ဆင်းနေရတော့လက်မခံဘူးပေါ့နော်အဲ့တော့ရုံးချင်းနဲ့ဒီတိုင်းပြီးမှလားကာမမို့ထောက်မှထုတ်မှလားအဲ့ဒါကကျမတို့ကမသိရသေးဘူ
းစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက် NLD အစိုးရလက်ထက်ဝန်ကြီးချုပ်တွေအတော်များများကိုထောင်နဲ့15နှစ်အထိချမှတ်နိုင်တဲ့အာဂရိလိုက်စားမှုတိုက်ဖြတ်ရေးဥပဒေနဲ့တရားစွဲထားတာပါဒီအထက်မှာမကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မိုးညိုလည်းပါပါတယ်ဒီအမှုနောက်ဆုံးအခြေအနေနဲ့ပတ်သက်လို့တော့သူ့ရဲ့ရှင်းနေဦးမြင့်အောင်က VOA ကိုအခုလိုပြောပြပါဗျာ
ဒီလ ုအဲ့ဒီကတည်းကယူပြီးပုံမှန်55နှစ်တရားဆွဲတာလေတိုင်းဒေသကြီးတရားလွတ်တော်မှာတရားဆွဲတာအဲဒေါက်တာအောင်မိုးညိုဟာခုနှစ်မှုအလကမအောင်မိုးညိုတို့ဒေါက်တာခမောင်းကြီးတို့ဝင်းကြီးဦးကြီးနဲ့ဦးမိုးတို့ဒေါက်တာကျွတ်တော်ကရာဥတာတို့သူတို့သူတို့လေးဦးပေါ့လေးဦးအခုရှင်းမှုဆွဲရအောင်ဒီလိုကသိရောက်သေးပေါ့ဖွဲ့ဆိုတာပေါ့ဦးသိတော်ဦးနဲ့ဦးမိုးကျော်နဲ့ဒီရောက်ကဖွဲ့ဆွဲတာပေါ့တရားမှုတင်နေဆိုတော့ကျွန်တော်တို့လည်းဟိုနော်ဘုချုံမဒီရနော်အဲဒီလိုသလီးတွေကိုရှင်းလိုက်တယ်လို့ကျွန်တော်ကြားပါတယ်ကျွန်တော်တို့တွေ့လို့မသိရသေးဘူးကျွန်တော်တို့ဒီစုစုကံရဲ့အဖွဲ့ကြီးနဲ့ကျွန်တော်ကထောင်ရလိုက်ကျွန်တော်တို့ဒီဝင်အဝင်ထွက်ပိတ်တီထားတော့ကျွန်တော်တို့လုံးဝမတွေ့ရပါဘူးအမှုကြီးတော့ပြန်ချိန်ရတော့လေအပါဝါယူဖို့ကိုကျွန်တော်မနေ့ကကြာရင်တော့မှကျွန်တော်ပါဝါယူဖို့ထောင်ကိုစားဖို့ပါမှာပေါ့အဲ့ဒါငွေငယ်တွေ့ရမှာမဟုတ်သေးဘူးတင်းတင်းကျပ်ကျပ်ဆိုတော့ကျွန်တော်ပါဝါလေးတင်းတင်းပါဝါတင်းတင်းမှာမှုစီရမယ်ဥပမာ၁၄နှစ်မှာကျွန်တော်ပါဝါတင်းမှုစီရမယ်ဆိုကျွန်တော်မအားကြီးဖြစ်ဖြစ်ပါလေသူ့ဝင်နေကြောင်းကဘလုံးမှကျွန်တော်အဆင်မပြေနိုင်ပါဘူ
းဒေါက်တာအောင်မိုးညိုကို905ခါခွေအမှုအတွက်မကွေးထောင်အထူးတရားရုံးကအလုတ်ကျန်းနဲ့ထောင်နှစ်နှစ်ပြစ်ဒဏ်ချထားပါတယ်သူ့အပေါ်သဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုဥပဒေပုံမှန်25နဲ့လဲတရားစွဲထားတာပါဒီအမှုအတွက်တရားလိုဘက်ကတတ်သိအဖြစ်တင်သွင်းလာတဲ့ဓာတ်ပုံတွေကိုဒေါက်တာအောင်မိုးညိုရဲ့ရှေ့နေဖွဲ့ကကန့်ကွက်ထားတဲ့အပေါ်လာမယ့်သတင်းပတ်မှာတတ်သိပစ္စည်းတွေကိုလက်ခံမခံအမိန့်ချဖို့ရှိတယ်လို့လည်းရှေ့နေကပြောပါတယ်။နောက်ထပ်အကြမ်းလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှား55နဲ့တရားစွဲခံထားရတဲ့ဝန်ကြီးချုပ်တွေကတော့မွန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးစန်း၊စကိုင်းတိုင်းဒေသကြီးဝန်ကြီးချုပ်ဒေါက်တာမြင့်နိုင်၊ကရင်ပြည်နယ်ဝန်ကြီးချုပ်ဒေါက်နန်းခင်ထွန်းမြင့်၊ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပူတို့ဖြစ်ပါတယ်။ဆွဲဆိုထားတဲ့အခက်လိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှား55ဆိုတာကနိုင်ငံရေးယာတူလက်ရှိဖြစ်သူဒါမှမဟုတ်နိုင်ငံရေးယာတူရရှိခဲ့သူတယောက်ယောက်ဟာအခက်လိုက်စားမှုကျူးလွန်ကြောင်းပြစ်မှုထင်ရှားခဲ့တယ်လို့ဆုံးဖြတ်ရင်အဲ့ဒီလူကို15နှစ်ထက်မပိုတဲ့ထောင်ဒဏ်ချမှတ်နိုင်တယ်လို့ဒဏ်ငွေလည်းချမှတ်နိုင်တယ်လို့ဖော်ပြထားပါတယ်ရှင်
။မခင်မြူရီပြောပြသွားတာဖြစ်ပါတယ်။ VOA ကနေခြားသပရိနေညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9:00နာရီကနေ10:00နာရီထိလိုင်းလို့မီတာ31 32နဲ့52တို့ကနေဆက်ပြီးတော့အတန်လွင်ပေးနေပါတယ်။အခုဆက်ပြီးထုတ်လွင်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာဖြစ်ပါတယ်။ဒီထဲမှာတော့ကြာသပတေးနေ့ညတိုင်းတင်ဆက်ပေးနေကြဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်၊ကျမရေးကဏ္ဍနဲ့အတူတိုင်းသတင်းလောအစီအစဉ်စတာတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဒီထဲကမှအရင်ဆုံးတော့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာပါ။ဆရာနာသိမ့်မှုကြောင့်နေဆက်ရာဇဝတ်ဂိုင်းတွေကြီးထွားလာပုံကိုဦးအောင်ခင်နဲ့ကိုညံဝင်းအောင်တို့ကဒီတစ်ပတ်မြန်မာရေးသုံးသပ်ချက်မှာတင်ဆက်ပေးထားပါတယ်ခင်ဗျာ။
ဆရာနာသိမှုကြောင့်တိုင်းပြည်ပျက်စီးသွားတဲ့ဒဏ်ကိုလူတိုင်းခံစားနေရပါတယ်။အာနာသိန်းအုပ်စုရဲ့ဆွေမျိုးသားချင်းတွေလည်းကြီးလန့်စားစားဖြစ်နေကြပါတယ်။ဒါပေမဲ့ရာဇဝတ်ဂိုင်းတွေကတော့လုံလုံကိုင်းလို့ကောင်းလာပုံရပါတယ်။အာနာသိန်းတက်ကရာဇဝတ်ဂိုင်းတွေကိုအခွင့်အလမ်းဖွင့်ပေးလိုက်တယ်လို့ဖြစ်နေပါတယ်။တရုတ်နယ်စပ်ရာဇဝတ်ဂိုင်းနယ်ခြားဆောင်တက်နဲ့ပြည်သူစစ်တွေရောထေးရှက်တင်ဖြစ်လာတဲ့အချိန်အခါဖြစ်ပါတယ်။ပုံမှန်စီးပွားရေးလက်ပတ်ဖို့ခက်ခဲနေချိန်မှာမောင်ကိုစီးပွားရေးရှင်တန်တဲ့နေဆက်ဒေတာမှာရာဇဝတ်ဂိုင်းတွေအားကောင်းတာပါတယ် NLD အစိုးရစုံစမ်းစစ်ဆေးခဲ့တဲ့ကရင်ပြည်နယ်ကရွှေကုတ်ကိုနေဆက်မြို့ဟာစစ်အာဏာသိမ်းချိန်ကစပြီးထူးထူးထောင်ထောင်ဖြစ်လာတယ်လို့ဧပြီလ21ရက်နေ့ထုတ် US Institute of Peace ရဲ့စာရမ်းမှာဖော်ပြပါတယ်လောင်ကစားဝိုင်းငွေကြေးခဝါချလုပ်ငန်းနဲ့ရာဇဝတ်မှုမျိုးစုံလုပ်ဖို့ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မှာ2019လောက်ကကတည်းကအုံမြစ်ချခဲ့တာလို့ဆိုပါတယ်ဟောင်ကောင်အခြေစိုက်ရထိုက်ကုမ္ပဏီကနယ်စပ်မျိုးတည်ဆောက်တာဖြစ်ပါတယ်အကျိုးဆက်တစ်ခုကတော့မြဝတီမြို့မှာလဲကစီနိုလောင်ကစားဝိုင်းတွေခေစားလာတာပါပဲ
မြဝတီမြို့မြောက်ဖက်ကီလို20กว่าဝေးတဲ့တောင်ရင်မြစ်မြန်မာဘက်အချမ်းမှာလောင်ကစားမြို့တော်တည်ဆောက်နေတာပါကရင်နယ်ကြားစောက်တက် BGF က20ရာခိုင်နှုန်းတရုတ်ဘက်က80ရာခိုင်နှုန်းအကျိုးအမြတ်ရယူမဲ့စီးပွားရေးလုပ်ငန်းဖြစ်ပါတယ်ကရင် BGF အကူအညီနဲ့ဝင်ရောက်လာတဲ့တရုတ်တွေမြဝတီမှာများပြားလာပါတယ်ရွှေကုတ်ကိုစီမံချက်ကိုစုံစမ်းစစ်ဆေးဖို့လွန်ခဲ့တဲ့နှစ်ဇွန်လမှာ NLD အစိုးရကဆုံးဖြတ်ပါတယ်ကရင် BGF ဟာတပ်မတော်ရဲ့ဩဇာအရှိန်အဝါနဲ့လောင်ကစားမြို့တော်တည်ဆောက်နေတာထင်ရှားပါတယ်တရုတ်မြို့စ်ကိုစာရှိကန်ဆက်မှုဆောင်လို့ခေါ်ပါတယ်2012မှာထောင်ကထွက်လာတဲ့တရုတ်လူဆိုးကိုင်းဝင်ဝမ်ကော့ကွိုင်နဲ့ KNU အကြီးအကဲတချို့ဖက်ဆက်လုပ်ထားတဲ့စီမံကိန်းဖြစ်ပါတယ
်ဆီယနာသိပ်ပြီးနောက်တစ်နေ့မှာဝမ်ကော့ကွိုင်ဟာမြန်မာဟောင်မင်းစရောပွဲဝက်ဘ်ဆိုက်ကိုဖူးချမ်းပြည်နယ်မှာမှတ်ပုံတင်လိုက်ပါတယ် ကိုကနေကြဆောင်တက်ကတီထောင်ထားတဲ့ဗိုင်ရှန်းကုမ္ပဏီနဲ့လည်းအဆက်အသွယ်ရှိကြောင်းဖော်ပြပါတယ်ကိုကကနေမြန်မာစီးပွားရေးအချက်အချာတွေကိုဝင်ရောက်မဲ့အစီအစဉ်ဖြစ်ပါတယ်ဝမ်ကော့ကွိုင်ကိုတရုတ်မျိုးချစ်တဦးအနေနဲ့ဖော်ပြပြီးမြန်မာပြည်ကတရုတ်အကျိုးစီးပွားကိုကာကွယ်မယ်လို့ဆိုပါတယ်စစ်တပ်ကပြစ်ခတ်လို့ထွက်ပြရတဲ့ဒုက္ခတွေတွင်ထိုင်းမြန်မာနယ်စပ်ကိုကျော်ဖြတ်ဖို့အကဲခဲရှိပေမဲ့လောင်ကစားလုပ်တဲ့တရုတ်တွေကတော့ဝင်ထွက်သွားလာနိုင်ကြပါတယ
်လွန်ခဲ့တဲ့9နှစ်အတွင်းမှာနေကြားဖြတ်ကျော်ရာဇဝတ်မှုတွေကိုတရုတ်အစိုးရကအကြီးအကျယ်နှိမ်နှင်းပါတယ်အဖမ်းအဆီးတွေမကြာခဏလုပ်ပေမဲ့ဝမ်ကော့ကွန်ကတော့လူငင်းချမ်းသာခွင့်ရနေပါတယ်တရုတ်ပြည်မှာဝမ်ကော့ကွန်ဟာဂုံတူးပွဲတူချီးမြှင့်ခံရပြီးအရေးပါအရာရောက်နေပုံရပါတယ်တရုတ်အစိုးရလက်အောက်ခံဩဇာရှိ NGO နဲ့ရာဇဝတ်ဂိုင်းကောင်းဆောင်ပတ်သက်နေတာဟာစိတ်ဝင်စားဖို့ကောင်းပါတယ်ဝမ်ကော့ကွန်ဟာမလေးရှားမှာဖမ်းမရန်ထုတ်ခံထားရတဲ့ဝရမ်းပြည်ဖြစ်ပါတယ်ရွှေကုတ်ကူမြို့သစ်ဟာတရုတ်အစိုးရရဲ့ပိုလန်မှမှာအကျုံးဝင်တယ်လို့ပြောဆိုတာမျိုးလည်းရှိပါတယ်ဒါပေမဲ့မြို့သစ်တည်ဆောက်နေသူတွေဟာဟောင်ကောင်နဲ့မကာအိုအခြေစိုက်တရုတ်တွေဖြစ်ကြလို့တရုတ်အစိုးရနဲ့ရောတရုတ်ပြည်မာကြီးနဲ့ရောပတ်သက်စရာအကြောင်းမရှိဘူးလို့တရုတ်သူတွေသည်ယွန်ဆန်းက Frontier မြန်မာစာဆောင်မှာမနှစ်ကရှင်းပြပူပါတယ
်ရဇဝတ်ခိုင်းဟာတရားဥပဒေမရှိတဲ့နေရာမှာခြေခုပ်ယူကြတာမို့မြန်မာနယ်စပ်ဟာလူစိုးကိုင်းတွေရဲ့စကြက်ဖြစ်လာပါတယ်စစ်စိုးရကိုလက်နက်ကင်အဖွဲ့ကမကြောက်ပါဘူးဇွန်လအစောပိုင်းကတာချီလိတ်မှာမူရင်စင်းနဲ့ပစ္စည်းကျပ်တန်းပေါင်း 14,000 ကျော်ပိုဖမ်းဆီးရပြီပါတယ်ကွယ်လွန်သူဗိမ့်ဘရင်ခွန်စာကြီးစိုးခဲ့တဲ့ဟိုမိတ်တပ်ဖွဲ့ဝင်ဟောင်း2ဦးကိုလည်းဖမ်းဆီးနိုင်ခဲ့ပါတယ်ဒါပေမဲ့ဖမ်းဆီးတဲ့ရဲစခန်းကိုလက်နက်ကင်တစ်စုကလာရောက်ပစ်ခတ်လို့ရဲတပ်ကြကြီးတို့ဒေဆုံးကြောင်းဇွန်လ10ရက်နေ့ထုတ်အေယာဝတီသတင်းမှာဖော်ပြပါတယ်စစ်ကောင်စီရဲတပ်ဖွဲ့ဟာကတုံးပေါ်ထွက်ခွက်ပြီးအမျက်ထုတ်တာလို့လူစိုးကိုင်းကယူဆတဲ့အတွက်ခရိုင်ရဲတပ်ဖွဲ့မူယုံကိုပြစ်ခတ်တိုက်ခိုက်တာဖြစ်ပုံရပါတယ်စစ်ကောင်စီစန့်ကျင်ရေးလုပ်နေတဲ့တာချီလိတ်မြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကတော့ရဲတပ်ဖွဲ့ယုံကိုပြစ်ခတ်တဲ့ကိစ္စနဲ့လုံးဝပတ်သက်ခြင်းမရှိကြောင်းဇွန်လ9ရက်နေ့ကကြေညာချက်ထုတ်ပြန်ထားပါတယ်လက်နက်ကင်အဖွဲ့ပေါင်းစုံကိုရင်ဆိုင်နေရတဲ့စစ်ကောင်စီတပ်ဟာလက်တင်မပေါ်တဲ့ပြစ်ခတ်မှုမျိုးကိုမကြာခဏလုပ်တတ်တာကိုလည်းဒေသခံတွေကသတိထားမိကြပါတယ်ခင်ဗျာ
။ဦးအောင်ခင်ရဲ့မြမရေး30ချက်အစီအစဉ်ကိုနားဆင်ကြရဖြစ်ပါတယ်။အခုတစ်ခါတော့အပတ်စဉ်ချမ်းမာရေးကဏ္ဍကိုတင်ဆက်ပေးဖို့ရှိပါတယ်။ဒီပတ်ချမ်းမာရေးကဏ္ဍမှာတော့ COVID တတိယလိုင်းစပြင်းထန်လာခြင်းကာကွယ်ကုသရေးအကြောင်းကိုပြောထားပါတယ်။မြန်မာနိုင်ငံမှာအခု COVID-19 လိုင်းစပြီးတော့ပြင်းထန်လာချိန်မှာပိုအ धिक ထားကာကွယ်စရာကုသရေးပြင်ဆင်စရာတွေကိုအလုံးဝိုင်းပူးပေါင်းလှုပ်သင့်ပြီလို့ကျန်းမာရေးတာဝန်ရှိသူတွေကအထူးတိုက်တွန်းလိုက်ပါတယ်။ဘယ်လိုအ धिक ကာကွယ်စရာတွေပါလဲ။ဘယ်လိုကုသရေးပြင်ဆင်စရာတွေအရေးကြီးနေပါလဲ။ဒီအကြောင်းကိုတော့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနဖျော်ခွင့်ရကုသရောဂါဗေဒကျွမ်းကျင်သူဒေါက်တာတန်းနိုင်စိုးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ။
โอเคดร.ตั้นไหนสิครับเนี่ยฉะนั้นเมียนมาနိုင်ငံမှာโควิด700ไหลงาตะยิ่ยๆเนี่ยปอเนาะနေ့စဉ်6000နဲ့เนี่ยฉีเสร็จပြီးတော့ตัดลาနေတာจ้าအခုလို့အချိန်မှာအကောင်းဆုံးကာကွယ်နိုင်ဖို့နဲ့ကုသနိုင်ဖို့ဆွေးနွေးမှာမို့အဓိကကာကွယ်ရေးအတွက်ဘာစပြောခြင်းလဲဆရာကြီး
အဓိကတော့ဒီကာကွယ်ရေးနည်းလမ်းထဲမှာအဓိကကြာဆုံးနည်းလမ်းတော့မိမိအိမ်မှာနေထိုင်နေအကောင်းဆုံးပဲဒါပေမဲ့မဖြစ်မနေထွက်ရတဲ့လူတွေရှိပဲပေါ့နော်ဒီမဖြစ်မနေအလုပ်လုပ်တဲ့လူတော့ပေါ့နော်ဟိုအလေပတ်သွားတာမျိုးဟိုအကြောင်းမရှိပဲနဲ့ဟိုအခွင့်အရေးမရှိပဲထွက်တာမျိုးဒါမျိုးကိုတော့ကျွန်တော်ရှောင်ရမယ်အထူးသဖြင့်ဒီအသက်အရွယ်60အထက်ကြီးရင်းတဲ့လူတွေတေတိုးနှလုံးစည်းတူပေါ့နော်ဒီနာတာရှည်ရောဂါအခံတစ်ခုရှိတဲ့လူတွေကဒါတတ်နိုင်သမျှအိမ်မှာပဲနေတဲ့တယ်အဲ့တော့အိမ်ပြင်ထွက်မယ်ဆိုရင်လည်းအကာအကွယ်ပေါ့အထူးဖြင့် mask ကိုတော့ဒါမဖြစ်မနေတက်တင်တယ်ပြီးရခါကျတော့ဒီအများဆုံးပစ္စည်းမကင်တွယ်မီနဲ့ကင်တွယ်ပြီးတိုင်းလက်ကို second 20ကြောင်ဆေးကြပြန်စီဖို့လိုတယ်ခြားလူတွေနဲ့ခက်ခွက်ခွက်နေဖို့လိုချိန်တန်လို့အိမ်ပြန်ဝင်နိုင်ရင်လည်းဒီ mask ကို split ကြ ဆုံးဖြတ်ဖို့လိုတယ်လက်ကိုစဉ်းစားသေးဖို့လိုတယ်စိတ်ရဲ့ဟုံးလို့ယောဂကုသမှုများတဲ့မျိုးတွေမှာဆိုရင်ပြန်လာတဲ့အဝတ်ကိုတော့မှမိနစ်30လောက်ဆက်ပြန်နေရင်စိန်ပြီးတော့မှလာရှော့ဖို့တင်တယ်ကိုကလည်းကိုလည်းတန့်စင်တင်တယ်အိမ်မှာရှိတဲ့အသက်အရွယ်ကြီးရင်းတဲ့လူတွေနဲ့တာအနီးကမျက်နှာချင်းနဲ့စားတော့ချင်းဒါတွေမပြုတ်လို့တင်ပေါ့အဲ့တော့တတ်နိုင်တယ်များအိမ်ထဲမှာဆိုရင်စိတ်ဖြစ်တယ်အပြင်သွားတဲ့လူကကာွယ်လာမယ်အဓိကတော့ကိုယ့်အိမ်ထဲကိုပိုးပြန်တယ်လာမယ်လူမဖြစ်ဖို့လိုတယ်
ဟုတ်ကဲ့ဆရာကြီးဒီနေရာမှာအခုဒီဗီဇာပြောင်းမျိုးကွဲတဲ့ရဲ့ပြင်းထန်တဲ့အနေအထားကိုရောနောက်ဆုံးဘယ်လိုတွေ့ရှိထားသလဲဆရာကြီ
းဒီကတော့ဒီမျိုးပြောင်းတဲ့ဟာလည်းပို့ပြီးတော့နည်းနည်းသိထားမယ်ဟာတော့တော်တော်ကြီးကိုမြန်တယ်ပေါ့နော်အဲတချို့စာဆောင်တွေမှာတော့ရေးလာပြီဒီမိနစ်ပိုင်းလေးတော့ပေါ့နော်ဒီ duration ကတော့အရင်ကတော့15မိနစ်ထိတွေ့တော့မှ content ဖြစ်တယ်ဆိုပြီးတော့ဒါပထမပိုင်းကကြီးညာခဲ့တဲ့ပုံရှိတယ်ပေါ့နော်အခုကမိနစ်ပိုင်းတော့မဟုတ်တော့ second ပိုင်းလေးတွေပေါ့နော်အဲ့လိုလေးထိတွေ့ရနေတယ်ပိုးရှိတဲ့လူတယောက်နဲ့ဒီအကာအကွယ်မပါဘဲနဲ့ second ပိုင်းလေးထိတွေ့ရနေတယ်ပဲကူးဆက်နိုင်တဲ့အနေထားဆိုလေတော်တော်ကြီးကိုညံဆန်တဲ့ပုံရှိတာပေါ့နော်တော့ပို့ပြီးတော့ဝင်နိုင်တဲ့သဘောရှိတယ်။ကြောင့်မို့ကျွန်တော်တို့ကသူပြင်လေဝင်လေထွက်မကောင်းတဲ့အခန်းတွေပေါ့နော်။ကျွန်တော်တို့က cross ventilation လို့ခေါ်တာပေါ့။လေဝင်လေထက်တော့ကောင်းတယ်လို့ထင်ရတယ်။ဗရင်းပေါက်တွေကဖွင့်ထားတယ်ဒါပေမဲ့တစ်ဖက်တည်းဖွင့်တယ်ပေါ့နော်။နောက်တစ်ဖက်ကဖိတ်ထားတယ်။အဲ့လိုမျိုးဆိုတော့ဒီလေကဒီထဲကိုဖြတ်သွားလို့မရဘူးပေါ့။အဲ့တော့အဲ့လိုဟာကတော့ဒီနှစ်ဖက်လုံးဖွင့်ထားဖို့တော့သူပြင်မျက်နှာချင်းဆိုင်ဗရင်းကားတွေဖွင့်ထားရင်ဒီထဲမှာခုနပြောတဲ့ cross ventilation ဆိုတဲ့လေဝင်လေထွက်တာကောင်းသွားတယ်။အဲ့လိုမျိုးမကောင်းတဲ့အခန်းတွေမှာဆိုတော့ပို့ပြီးတော့ကူးဆက်လဲပေါ့နော်။နောက်ပြီးတော့အဲ့ဒီခန်းထဲဝင်တဲ့ကြတဲ့အချိန်ရင်ပြီးတဲ့ခါကျရင်အကာအွယ်ပေါ့သူပြင် mask ကိုတကယ်စနစ်ကျတက်ဆင်ထားရဲ့လားပြီးတော့တခြားသူတွေနဲ့နင်းနင်းကြက်ကက်ဖြစ်သွားလားအဲ့ဒီထဲမှာလူစုဆိုပို့ပြီးတော့ဖြစ်တာပေါ့နော်နောက်တစ်ခုကတော့တော့လက္ခဏာမပြရလေပေါ့နော်လူကောင်းအတိုင်းပေါ့ဒါပေမဲ့သူကပိုးတည်ဆောင်တဲ့လူဖြစ်သွားတယ်သူနဲ့ဆက်ဆက်တဲ့လူတွေကြားထဲမှာယောဂလက္ခဏာပေါ်လာတ
ယ်ဟုတ်ကဲ့ဆရာကြီးနောက်တစ်ခုကကုသမှုနဲ့ပတ်သက်လို့ရောဘယ်လိုအနေထားဆက်ရှိနေလဲဆရာ
ကုသရေးတိုင်းရလဲဒါအစအပိုင်းတုန်းကတော့တော်တော်ကြီးတည်ထားပေါ့တကယ်ကို professor ကြီးကြီးကိုယ်တိုင်ဟောကိုကြည့်ပြီးတော့မှကုရတာပေါ့နော်အဲတော့တိုင်းရတဲ့ဟောစီတယ်ဝေဘာကြီးတို့ဖောင်ကြီးတို့လောင်းကလာပေါ့နော်ဒီလိုနေရာမျိုးတွေမှာတကယ်မျိုးနိုင်ငံမှာထိတ်တန်းဆိုတဲ့ဓမ္မတော်ကြီးကိုယ်တိုင်မှာအကျက်မဲ့ပြုခဲ့တာပေါ့ဒါမဲ့လည်းအခုကဒီတမားတော်ကြီးရဲ့ကောင်းမှုနဲ့ပဲကျွန်တော်က clinical management guideline ဆိုပြီးဆက်တာပါเนาะဒါပြီးခဲ့တဲ့ရက်ကလည်း version 7 အထိကျွန်တော် update လုပ်ထားတယ်ပေါ့တကယ်အဲ့ဒီခါကျတော့ဒီတမားတော်ကြီးဖြစ်မှာမဟုတ်တော့ပေါ့เนาะတစ်ယောက်ဆရာဝန်တစ်ယောက်ဒါမှမဟုတ်သူ့ရဲ့ကြီးကြပ်မှုကအတိုင်းအမြန်ဆရာဝန်ပေါ့เนาะဒီဟာနဲ့ကျွန်တော်လှမ်းပြီးချိတ်ဆက်ပြီးတော့ဒီဆရာဝန်တကူးအနေနဲ့ clinical management guideline ရှိရကြောင်းလို့ကောင်းကောင်းကုနိုင်တဲ့အနေအထားပေါ့เนาะဒါကတော့ကျွန်တော်တို့ဒုတိယလှိုင်းရဲ့အတားကြတဲ့ခုလိုပဲဆိုတော့အဲ့လိုလေးကိုစိတ်တော်တော်များပြန်ပြီးအဆင်ပြေနေတဲ့သဘောရှိတယ်
ဟုတ်ကဲ့ဆရာကြီးဒီနေရာမှာကုသမှုတွေစိန်ခေါ်ချက်တွေရောဘယ်လိုဆက်ရှိနေသလဲဆရာ
စိန်ခေါ်ချက်ကတော့ HR ပေါ့ဒါပေမဲ့တော်တော်များများလေးတော့ဆရာဝန်တွေပြန်ပြီးတော့ပေါ့နော်အထူးသဖြင့်ဒီ 100% အပြည့်အဝများခဲ့ရင်တော့မှရှိတဲ့အင်အားနဲ့ရင်ဆိုင်ရမှာဖြစ်ပါတယ်အဲ့တော့အချောင်းမျိုးမျိုးကြောင့်သဘောထားချင်းမတိုက်ဆိုင်တဲ့ဒီကိုမောင်းမားရဲ့အနေနဲ့ဒီ COVID တိုက်ချက်ရေးမှာဒူဝါပေါင်းမယ်ဆိုတဲ့ဝန်ကြီးဌာနအနေနဲ့ရတယ်ဟိုတတ်နိုင်တဲ့များဆောင်ရွက်ပေးနေတဲ့အကြောင်းအရာကျွန်တော်ပြောင်းလို့ဝင်ကြည့်တယ်အဲဒါမျိုးပြောပါမယ်ဒီကုတရဲ့အပိုင်းမှာလည်းဒါ referral ပေါ့အဓိက transport ပေါ့အဲဒီပို့ဆောင်တဲ့အပိုင်းဒီအပိုင်းနေမှာပေါ့နော်စိတ်ပညာရှင်မှမဟုတ်ဘူးပေါ့နော်မိမိကစပြီးတော့ခုနတူတယောက်ချင်းနေနဲ့လုပ်နိုင်တာလည်းရှိတယ်အဲ့လိုလေစေတနာဝန်ထမ်းအနေနဲ့လုပ်ပေးနိုင်တာလည်းရှိတယ်နောက်တစ်ခုကပုံကြီးကစေရုံဆိုရယ်ပုံကြီးကစေရုံမြန်မာနိုင်ငံချက်ချင်းနေတဲ့မြန်မာနိုင်ငံကျမ်းမာရေးမှူးအသင်းပေါ့နော်ဒီလိုမျိုးအခွင့်အရေးအနေနဲ့လည်းပါနိုင်တဲ့လောက်ကနေဆိုတော့ကိုတက်ရတက်ရပေါ့နော်လုပ်ငန်းလေးပြီးရောက်အောင်မြင်ပါမယ်ပေါ့နော်ဒီကိုဗစ်ကိုအားလုံးအတူတိုက်ဖြတ်ကြလို့ပေါ့နော်ပူးပေါင်းဆောင်ရွက်ရမယ့်အချိန်ကာလဖြစ်ပါတယ်
ဟုတ်ကဲ့ဆရာနောက်ဒီကုသမှုအတွက်လိုအပ်တဲ့စေပစ္စည်းကိရိယာတွေအပိုင်းရော
အဓိကရည်ကြည့်ရတော့အောက်ဆီဂျင်ပေါ့နော်ဒီရဲ့အခါကျတော့အဓိက PPE ပေါ့ဒီဝန်ထမ်းတွေအတွက်ကာကွယ်ရေးလုံလုံရတဲ့အရေးကြီးရပေါ့နော်အဲနောက်တစ်ခုကဒီလိုအပ်တဲ့ဆေးဝါးတွေပေါ့နော်ကျွန်တော်တို့ဒက်စာတုံးနေတာတို့ရန်ဒက်စီဘာတုံးတာတို့ကွန်ပလီဆန့်ပလတ်စမာတုံးတာပေါ့နော်ဒါတွေကလည်းဒီ clinical management guideline ထဲမှာပါတဲ့ဆေးဝါးတွေပေါ့နော်အဲ့ဆေးဝါးတွေကကျွန်တော်တို့လက်ထဲမှာလက်ရှိမှာလုံလောက်ရှိတယ်ပေါ့ဒါမဲ့လည်းတစ်ဖက်ကလူနာ case လို့အများများလာရင်တော့လည်းဒါလိုအပ်ချက်ပြောလို့မရအောင်ဒါမဲ့လက်ရှိအနေထားကတော့ကျွန်တော်ရန်ကုန်မှာဆိုရင်သူ့ဘောင်လူနာကရင် COVID လူနာပေါ့နော်ကရင်မောင်းစင်တာတွေတစ်ခုပြီးတစ်ခုတိုးချက်ပြီးဖွင့်လာတဲ့အချိန်မှာလည်းသက်ကလူနာများလာတဲ့အနေထားမှာဒီသက်ကဘယ်လိုတိုးချက်သွားမလဲပေါ့နော်အတောင်းလုံးတော့ပြင်ဆင်ထားမှာပေါ့နော်ဒါဆိုတနေရာနဲ့တနေရာတော့မတူဘူးပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီ COVID လိုင်းတရရဲ့တက်လာတဲ့အချိန်မှာပေါ့နော်ကာကွယ်နဲ့ကုသမှုနဲ့ပတ်သက်ပြီးတော့ကျွန်တော်မေးမိတဲ့တခြားအရေးကြီးတဲ့ချက်ကအ
ဓိကတော့ကုသမှုအပိုင်းကတော့ပေါ့နော်ကိုဗစ်ကဟိုသိကြတဲ့ဒီဗိုင်းရပ်စ်ကိုတေးသေးလေးဆေးပေါ့နော်ဒါကတော့ကျွန်တော်အခုထိမပေါ်ပေါက်သေးဘူးပေါ့ခုနအောက်ဆီဂျင်ကြရင်အောက်ဆီဂျင်ပေးပြီးတော့ဒီခန္ဓာကိုယ်ကနေဒီဗိုင်းရပ်စ်ကိုတွန့်ပြန်နိုင်တဲ့နေဒါအထိတောင်ရမ်းမှုတွေကျော့ကျသွားပြီးတော့ဒီကိုဗစ်ရဲ့ဟာကိုခန္ဓာကိုယ်ကပြန်နိုင်သွားတဲ့အနေအထားလေးကျွန်တော်ဒီကနေ တန်ဖိုးကူညီပြီးတော့ခန္ဓာကိုယ်ကြီးကိုထောက်ပံ့ကူညီပြီးတော့တောင်းရပေးရတဲ့အပိုင်းပေါ့နော်အဲဒီခါကျတော့အကောင်းဆုံးကတော့ဒီ virus ကမဝင်တာအကောင်းဆုံးပဲပေါ့နော်အဲတော့ခုနကကုသတဲ့အဆင့်မရောက်ဘူးကတော့ကာကွယ်တဲ့အဆင့်မှာကောင်းကောင်းလုပ်ထားဖို့လိုရဲ့ဆရာလူတွေကကာကွယ်ကြမယ်ဆိုရင်ဒီသိအောင်ပွင့်တဲ့ပမာဏနဲ့လဲတော့ကျွန်တော်ကကုသတဲ့အပိုင်းမှာလည်းအားလုံးကောင်းမယ်လို့အားမဆန်လို့မရအောင်အဲ့လိုအနေအထားမျိုးမှာမရောက်တာတော့အကောင်းဆုံးပဲပေါ့နော်အဲတော့ကာကွယ်တဲ့အပိုင်းကိုအလေးထားပြီးဆောင်ရဲ့ကုသတဲ့ပမာဏနဲ့ကြိုးကြသွားမယ်တစ်ခါစားသိအောင်နေပေါ်ကျမကြီးစနစ်ပေါ်ကျမကြီးဝင်တန်းပေါ်ပေါ့နော်ခုနဆက်ဆက်တက်တက်နေတဲ့ဒီအားလုံးပေါ့ကြည့်ကြရဲ့ဒီဝင်နေကြော့သွားတယ်အဲ့တော့ကာကွယ်တဲ့အပိုင်းဥစားပေးပါကုသရေးအပိုင်းရလေဒါတင်ခင်းတဲ့အပိုင်းလေးဒါကြီးလုပ်မယ်နော
်ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရ
ာဘာစင်ကျမကြီးကနာကိုကိုမင်းတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတစ်ခါတော့တိုင်းရင်းသတင်းတော်အစီအစဉ်ကိုတင်ဆက်ပေးမှာပါဒီအစီအစဉ်ကိုတော့ထိုင်းခြေဆိုင်တိုင်းရင်းသတင်းတော်တွေကတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းလွန်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရင်းနှီးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPSDI ရဲ့အဖွဲ့ခေါင်းဆောင်အဖြစ်မွန်ပြည်သစ်ပါတီ NMSP2 ဥက္ကဋ္ဌနိုင်အောင်မင်းကိုတာဝန်ပေးအပ်လိုက်ပါတယ် KNU ကရဲ့အမျိုးသားအစည်းအုံထိန်းချုပ်နေမြေတက်မဟာ9နေမြေတိုက်ပွဲမှာစစ်ကောင်စီဘက်ကလည်းထိခိုက်ကြဆုံမှုများတယ်ဆိုတာနဲ့မြို့ပြဒေသအထိတိုက်ပွဲတွေဖြစ်ပွားလာနိုင်တာမို့လုံခြုံရေးတတိရှိဖို့ KIO ကတိုက်တွန်းထားတဲ့အကြောင်းတွေကိုကြားကြရမှာပါရှင်
ကျမကနန်းဟွန်ပါရှင်တည်င်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPSTI ရဲ့အဖွဲ့ခေါင်းဆောင်အဖြစ်မွန်ပြည်သစ်ပါတီ NMSP ဒုတိယဥက္ကဋ္ဌနိုင်အောင်မင်းကိုဇွန်လ9ရက်နေ့မှာဆက်လက်တာဝန်ပေးအပ်လိုက်တယ်လို့အပြည့်ရစဲဖွဲ့ NCAS EAO ကထုတ်ပြန်ထားပါတယ်ဗိုလ်ချုပ်ကြီးရစက PPSTI ရဲ့အဖွဲ့ခေါင်းဆောင်ကအနားယူလိုတာကို2021ဇွန်လက PPSTI အဖွဲ့ဝင်တွေစီစာပို့အကြောင်းကြားခဲ့တဲ့အတွက်၎င်းနေရာကိုအခုကျင်းပလျက်ရှိတဲ့ PPST အစည်းအဝေးမှာအစားထိုးခန့်အပ်လိုက်တာဖြစ်ပါတယ် PPST ရဲ့သဒ္ဓုထအကြိမ်မြောက် NCAS EAO တို့ရဲ့ထိပ်သီးအစည်းအဝေးဒုတိယပိုင်းပြည်မြောက်တဲ့အထိယာယီဦးဆောင်သွားဖို့မွန်ပြည်သစ်ပါတီကဒုတိယဥက္ကဋ္ဌနိုင်အောင်မင်းကိုယာယီအဖွဲ့ခေါင်းဆောင်အဖြစ်တာဝန်ပေးအပ်ခဲ့တာဖြစ်ပါတယ် PPST ကိုတနိုင်ငံလုံးပြည်ခန့်ရစေးသဘောတူစာချုပ် NCA ထိုးထားတဲ့လက်နက်ကင်အဖွဲ့တို့နဲ့ဖွဲ့စည်းခဲ့ပါတယ်
KNU ကရင်မျိုးသားစီယုံထိန်းချုပ်နယ်မြေတပ်မဟာ၅ဖာပုံခရိုင်မှာပြီးခဲ့တဲ့ဇွန်လမှာတိုက်ပွဲဖြစ်ပွားတဲ့အချိန်ပုံများပြီးစစ်ကောင်စီဘက်ကလည်း150ကျော်ကြဆုံးပြီးတော့တရားကျော်စီးကတ်တန်ရရရှိသွားတယ်လို့ KNU တပ်မဟာ၅ပြောခွင့်ရသုရိယပူမူကြီးစောကလေတို့ကပြောပါတယ်။ဒါပြင် KNU ထိန်းချုပ်နယ်မြေတပ်မဟာ၅ပြင်တပ်မဟာ၁နဲ့တပ်မဟာ၃တွေမှာလည်းစစ်ကောင်စီတပ်ပါဝင်နေချန်းဆောက်တပ် BGF တပ်ဖွဲ့ဝင်တွေကအင်အားဖြည့်တင်ထားပြီးလှုပ်ရှားမှုတွေဆက်လက်ရှိနေဆဲပဲဖြစ်တယ်လို့ KNU ဘက်ကပြောပါတယ်။တပ်မငန်းနေမြေမှာအဲ့လိုစိုက်ပွဲဖြစ်ပွားတဲ့ခြေအနေနဲ့ကြက်စုံးတဲ့ခြေအနေတွေကတော့စစ်ကောင်စီဘက်ကထုတ်ပြန်ထားတာတော့မသိရသေးပါဘူး။
ရှမ်းပြည်နယ်မှာတလအတွင်းကိုဗစ်ရောဂါကူးစက်ခံရသူ2000နီးပါးတိုးလာနေပြီးကိုဗစ်ကြောင့်သေဆုံးသူ100ကျော်ရှိလာပြီးဖြစ်ပါတယ်။ဇွန်လ3ပိုင်းကစပြီးကနေ့အထိရှမ်းပြည်မြောက်ပိုင်းလောက်ကိုင်းမှာကူးစက်ခံရသူ1100ကျော်သေဆုံးသူ2ဦး၊လာရှိုးမှာကူးစက်ခံရသူ600ကျော်သေဆုံးသူ30ကျော်ရှိပြီးနှမ်ခမ်းမြို့မှာနှစ်ပတ်အတွင်းကူးစက်သူ140ကျော်သေဆုံးသူစုစုပေါင်း9ဦး၊ရှမ်းပြည်အရှေ့ပိုင်းတချီလိတ်မှာကူးစက်သူ100ကျော်ရှိလာပြီးဖြစ်ပါတယ်။အခုလိုကူးစက်မှုနှုန်းများဆန်လာတာဟာမြို့နယ်တိုင်းမှာစောင့်ကြစစ်ဆေးပေးမဲ့စီတနဝန်ထမ်းတွေ၊ကျန်းမာရေးဝန်ထမ်းတွေနေပါနေသလိုဈေးရုံဈေးခန်းတွေမှာလည်းကျန်းမာရေးဝန်ထမ်းတွေ CDM လုပ်နေတာကတကြောင်းနဲ့အုပ်ချုပ်ရေးပိုင်းဆိုင်ရာကာကွယ်ကုသရေးဆိုင်ရာအစိုးရဝန်ထမ်းတွေကကာကွယ်ကုသရေးအတွက်ထက်ထဲဝင်ဝင်လှုပ်ဆောင်မှုမရှိတာကြောင့်ဖြစ်တယ်လို့လူမှုကူညီရေးအဖွဲ့ဝင်တွေကပြောပါတယ်
ရခိုင်ပြည်နယ်မြို့နယ်တချို့ကစာရင်းကျောင်းတွေမှာဆရာဆရာမတွေပါဝင်ကျောင်းသားကျောင်းသူ18ဦးမှာ COVID-19 ရောဂါကူးစက်ခံထားရတဲ့အတွက်သင်ကြားမှုတွေကိုနှစ်ပတ်ကြာယာယီရပ်နားထားရပါတယ်။ အခုကူးစက်ခံစားရတဲ့အကြောင်းတွေကတော့စစ်တွေပောက်တော့မောင်းတော့ကြောက်ပြူနဲ့တန်တွဲမျိုးကစာရင်ရောင်းတွေဖြစ်တယ်လို့ပြည်내ပညာရေးမှူးရုံးကသိရပါတယ်ရခိုင်ပြည်နယ်မှာစူရိုင်းလ9ရက်နေ့ထိကိုဗစ်ပိုးတွေ့လူနာစုစုပေါင်း900ကျော်နဲ့သေဆုံးသူ4ဦးရှိနေပြီဖြစ်တယ်လို့ပြည်내ကျန်းမာရေးဌာနစီးရင်ရသိရပါတယ်
ကချင်လွတ်လပ်ရေးအဖွဲ့ KIO ထိန်းချုပ်နယ်မြေလိုင်ဇာမှာဇူလိုင်လ6ရက်နေ့အင်ကာနေ့တရက်တည်းမှာပဲ COVID-19 အတည်ပြုလူနာ4ဦးထပ်တိုးပြီးအခုဇူလိုင်လပထမပတ်အထိလိုင်ဇာမြို့မှာအတည်ပြုလူနာအယောက်20ရှိသွားပြီဖြစ်ကြောင်း KIO ရဲ့ COVID-19 ကာကွယ်တားဆီးနေနည်းရေးကော်မတီအတွင်းရေးမှူးပုံမှုကြီးလက်ဖိုင်ဟင်းဝမ်ကပြောပါတယ်COVID-19 အတည်ပြုလူနာ20ရှိတဲ့အနက်လက်ရှိဆေးရုံမှာ5ဦးဆေးကုသမှုခံယူနေရပြီးလက်ရှိမှာယောဂကူးစက်မှုနှုန်းကိုထိန်းချုပ်ထားနိုင်တယ်လို့ KIO ကပြောပါတယ်။အခုထပ်တိုးလာတဲ့ COVID-19 အတည်ပြုလူနာတွေကလိုင်ဇာဒေတာခံတွေမဟုတ်ပဲလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေကြောင့်တခြားဒေတာကနေဝင်ရောက်လာသူတွေဖြစ်တယ်လို့သိရပါတယ်
။ချင်းမြင့်နဲ့သန္တလန်မြို့ရဲစခန်းကဒူရဲအုပ်ခိမ့်ဝေစင်လတ်ကိုစွန်လိုင်လ9ရက်နေ့ညနေ TAPG ဖရဲကျောင်းဒီပိုကျုပ်လမ်းမတိုင်းဆိုင်ကနေဆင်းလာတဲ့အချိန်မှာ CTF ထန်တလန်တပ်ဖွဲ့ဝင်တွေကတနတ်နဲ့အနီးကပြစ်တက်ခဲ့ပြီးအဲ့ဒီနေရာမှာပဲပွဲချင်းပြီးသေဆုံးခဲ့တယ်လို့ထန်တလန်မြို့ခံတွေကပြောပါတယ်ဒူရဲအုပ်ဟိမ့်ဝေစင်လတ်ကိုပြစ်တက်တာနဲ့ပတ်သက်ပြီးတော့စစ်ကောင်စီကအမြဲတမ်းသတင်းပေးသူ CTF လှုပ်ရှားမှုမှာပါဝင်သူတွေကိုချင်းချောက်ပြီးအများပြည်သူစန္ဒရိခာတည်ယူမှုနဲ့ခီးတွားပြည်သူတွေကိုချင်းချောက်နေတာကြောင့်လို့ CTF ထန်တလန်ဘက်ကဇူလိုင်လ9ရက်နေ့ညမှာကြေညာချက်တစ်စောင်ထုတ်ပြန်ထားပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါမြန်မာစစ်တပ်ကနေနိုင်ငံတော်အာဏာကိုထိမ့်သိမ်းခဲ့ပြီးနောက်ပိုင်းကချင်လွတ်လပ်ရေးအဖွဲ့ KIO နဲ့တိုက်ပွဲဖြစ်ပွားမှုတွေပိုများလာသလိုမြို့ပြဒေသအထိတိုက်ပွဲဖြစ်ပွားလာနိုင်တာမို့လုံခြုံရေးသတိရှိဖို့ KIO ကနေတိုက်တွန်းထားပါတယ်အမည်ရဲ့စူးစီးချက်ကိုနိုင်ကိုအင်ကနေတင်ဆက်ပေးထားပါတယ
်မြို့ပြဒေသတွေထိတိုက်ပွဲချိန်မရွေးဖြစ်ပွားလာနိုင်တဲ့အတွက်စစ်ရေးသတိရှိဖို့နဲ့လုံခြုံရေးအတွက်ကြိုတင်ပြင်ဆင်ထားဖို့ကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့သတင်းနဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကကချင်ပြည်သူတွေကိုသတိပေးပြောဆိုလိုက်ပါတယ
်ဒီလိုလူထုတွေလည်းအရင်နှစ်သက်ပိုမှစစ်ရေးအခြေအနေကိုစောင့်ကြည့်ဖို့စီရင်နေပတ်တဲ့တရင်တွေကိုနားဆင်ဖို့တော့လိုမယ်လို့ကျွန်တော်ထင်ပါတယ်အဲဒါကြောင့်အချိန်မရွေးတိုက်ပွဲဖြစ်လို့ရှိတာအခုမိသားစုအတွက်ကုဘဝအတွက်လုံခြုံရေးတွေလည်းတက်နိုင်ဆုံးကျွန်တော်အဆင်ပြေတယ်လို့လူထားဖို့တော့လိုမယ်လို့ကျွန်တော်ပြောလို့ပါတယ
်ဆွန်လ23ရက်နေ့ညကဗလာမင်းနဲ့တရာရှိစစ်ကောင်စီရဲ့လုံခြုံရေးသက်စကန်နဲ့ဆွန်လ30ရက်နေ့မှာလည်းမြေကြီးနံမြို့ဝင်23မိုင်ဂိတ်ကိုကချင်လွတ်လပ်ရေးတပ်မတော် KIA ကဝင်ရောက်တိုက်ခိုက်ခဲ့တယ်လို့နေရာနှက်မှာတိုက်ပွဲတွေဖြစ်ပွားလာနိုင်တဲ့အခြေအနေတွေကြောင့်ပြည်သူတွေနေနဲ့စစ်ရေးသတင်းနဲ့လုံခြုံရေးအတွက်ကြိုတင်ပြင်ဆင်ထားဖို့ဗိုလ်မှူးကြီးနော်ဘူးကပြောဆိုလိုက်တာပါ
အခုအချိန်မှာတော့မြန်မာနိုင်ငံတနင်္ဂနွေလုံးမှာဒီကျအနာချင်းဖြုတ်ချရေးနဲ့ပတ်သက်လို့ဒေါ်လာရေးလို့ခဲ့တဲ့အချိန်ကာလဖြစ်ပါတယ်ကျွန်တော်တို့အဲချင်းပြည်နယ်မှာမကပါဘူးဟိုမြို့ကြီးတွေပြကြီးတွေရန်ကုန်မန္တလေးနဲ့ပြည်တော်ကစားပြည်သူလူထုတွေလည်းဒီကျအနာချင်းဖြုတ်ချရေးမှာဒေါ်လာရေးလို့ခဲ့တဲ့အချိန်ကာလဖြစ်နေတယ်ဆိုတော့တိုက်ပွဲတွေကတော့ကျွန်တော်တို့ KA မပြည်နေလဲတခြားအဖွဲ့အစည်းတွေ PDF တို့တခြားအဖွဲ့အစည်းတွေများရှိတာပေါ့အဲအဲ့ဒါနဲ့တိုက်ပွဲပြည်ပြမတိုက်ပွဲကြီးလဲဖြစ်တတ်တာပေါ့
ဇော်လ23ရက်နေ့ညကဖြစ်ပွားခဲ့တဲ့တိုက်ပွဲတွင်စစ်ကောင်စီဘက်ကတိုက်ပွဲဖြစ်ပွားတဲ့ဗလာမင်းနှင်တရာဘက်ကိုတင်ကားတွေစစ်ကားတွေနဲ့စစ်ကူသွားရောက်ခဲ့ပြီးမြေကြီးနားနှက်လေရင်ပြဝဲမှုတွေလည်းရှိနေပါတယ်လက်ရှိမှာတိုင်းနယ်ပြည်နယ်ဒေသအသေးစိတ်မြို့နယ်တော်များများနဲ့တိုင်းသာလက်နက်ကန်အဖွဲ့အစည်းတွေထိန်းချုပ်ထားတဲ့ဒေသတွေမှာစစ်ကောင်စီတပ်နဲ့တိုင်းသာလက်နက်ကန်အဖွဲ့အစည်းတွေကြားတိုက်ပွဲတွေဖြစ်ပွားနေပြီးအမျိုးသားညီညွတ်ရေးဆိုရအယူဂျီကဖွဲ့စည်းထားတဲ့ပြည်ထောင်ကာကွယ်ရေးတပ် PDF တပ်တွေနဲ့လည်းစစ်ကောင်စီတပ်တွေကြားမှာတိုက်ပွဲတွေဖြစ်နေတာကြောင့်ပြည်သူတွေအနေနဲ့စစ်ရေးသတိရှိကြဖို့လုံခြုံရေးအတွက်ကြိုတင်ပြင်ဆင်မှုတွေပြုလုပ်ထားကြဖို့လိုအပ်တယ်လို့ KIO KIA ကဆိုပါတယ်ခင်ဗျာ
ဆက်ပြီးတော့မွန်ပြည်နယ်ရေးမြို့နယ်ကလကုတ်ကျွန်းပေါ်မှာမြမရေတက်ခန့်နေလေရင်ကွင်းတည်ဆောက်မဲ့စီမံကိန်းအကောင်အထည်ဖော်လာလို့လေယာဉ်မြေတွေသိမ်းဆည်းခံရမှာကိုဒေသခံတွေကစိုးရိမ်နေကြပါတယ်မိကလျာမုံကနေစူးစီးတင်ဆက်ပေးထားပါတယ
်ရေးမြို့နယ်မြောက်ပိုင်းကကလကုတ်ကျွန်းပေါ်မှာဝါရဝတီရေတက်ခန့်နေလေရင်ကွင်းငယ်တစ်ခုတည်ဆောက်ဖို့ဒေသခံတွေရဲ့လေယာဉ်ချမ်းမြေဧက300နီးပါးလောက်တည်ယူခဲ့တာနဲ့ပတ်သက်ပြီးဟာတာနှောက်ရတာလုပ်ဝင်ဆိုလို့ရှိရင်ရေးယူသွားမယ်လို့ရဒရာရှိသူပြောဆိုခဲ့တယ်လို့ဒေတာကန်တန်ကာတော်တပားကမောမာတာနဲ့အခုလိုပဲမိတ်ကြားခဲ့ပါတယ်
။မ
နေ့ကကြားနှောင်းတွေကြည့်တော့ရေဟောင်းနှောင်းမှာပါတော့ညကြောက်အစမဝေါ်ရတော့ပါလေသူကျတဲ့တော့ကြ
လာရောက်ဟန်တန်းနှောက်ချက်သူမလည်းမြအေးယူသွားမယ်လို့သူတို့ကလာပြောပါတယ်စေအနာသိမ့်ပြတဲ့နောက်မှာသူတို့လုပ်ငန်းစကြတဲ့ကရွာသားတွေအများတန်းလာရောက်ကန့်ကွက်နေကြတာပဲအရင်ကကလကုတ်ကျွန်းသုံးစိတ်လုံးမှာအုတ်ချုံမှုတယောက်ပဲထားတယ်အုတ်ချုပ်ရည်မှုတွေကတစ်ဆင့်သူတို့ကိုလုပ်ငန်းရဖို့ဖိအားတွေပေးခဲ့တယ်။တနစ်ကြာလောက်လုပ်ငန်းရပ်တန့်သွားတယ်။ဆက်အနာသိမ့်ပြီးတော့တန်လျင်ကရရှိတယောက်ဆင်းလာပြီးကန့်ကွက်တဲ့သူမှလည်းအေးအေးယူသွားမယ်လို့ပြောသွားပါတယ်။
2019ခုနှစ်ကစတင်ခဲ့တဲ့ကလကောက်လေရင်ကွင်းစီမံကိန်းကိုဒေသခံတွေကကွယ်မှုကြောင့် NLD အစိုးရလက်ထက်မှာတနစ်ကြော်ကြာရန်နာထားခဲ့ပြီးအခုဆက်အနာသိမ့်ပြီးနောက်ပိုင်းမှာတော့ဘူဒိုဇာဆက်ရန်တရားတွေနဲ့လုပ်ငန်းပြန်လည်အကောင့်ထဲပေါ်ခဲ့တာပါ။ချမ်းမြေတေအေကကို380၊ဒဲမြေတေအေကကို390နှုန်းနဲ့ရော်ကြီးငွေပေးလိုက်မယ်လို့ပြီးခဲ့တဲ့လကရိဒရရှိတူဂရိပေးပြောကြားသွားတာရှိခဲ့တယ်လို့တန်ဃာတော်ကမမသာနဲ့အခုလိုပဲဆက်ပြောပါဗျာ။
ဒ
ီကကနေလာပြီးတော့ဒီကရွာသားတွေနဲ့လာပြီးညှိနှိုင်းခဲ့ပါတယ်။ရွာချင်းကြီးဘလောက်ယူမှလဲ။ဆရာတော်တို့ရွာသားတွေဆုံးမြတ်ထားတာကတော့ချမ်းမြေက380၊လေယံမြေက390အေကလိုက်ပေါ့။သူတို့ရောကြီးပေးမယ်လို့ကတိပေးတယ်။ဒါပေမဲ့ဒီနှစ်ဘတ်ဂျက်မမီမှာကိုစိုးရိမ်တယ်လို့ပြောတယ်။အခုသူတို့ကြိုးပမ်းဆောင်ရွက်နေတုန်းပဲ။ရွာသားတွေတောင်းစုတာလည်းဈေးမများပါဘူး။စစ်တပ်ဘက်ကနှိမ့်နှက်တာမရှိပါဘူး
။မိမိတို့ချမ်းမြေတိမ့်ကန်ရတဲ့အတွက်ထိုက်တဲ့ရောကြီးတွေလိုချင်တယ်လို့လည်းကလကုတ်ပေါ်ဆက်ရွာသားသူမမသာနဲ့အခုလိုပဲပြောပါတယ်။
ပေါ်တော့ကဒီမကဟာမကဒီထိုက်ကြိုက်ကတံပိုးကဒီမကကလ
ို့ပါကျွန်တော်တို့ပြောချင်တာကတင့်တော်တဲ့မေယာတံဖိုးကိုလိုချင်တာပေါ့နော်ဒါပေမဲ့လည်းတခြားလုပ်တွေကိုဆက်လုပ်လို့ရမှာပေါ့ဒီတိုင်းပဲတင်းယူလိုက်မယ်ဆိုရင်မြေအားလုံးဆုံးရှုံးသွားပြီဆိုတော့ခြေလက်ပြတ်သွားတယ်လို့ဖြစ်သွားတာပေါ့အလို့အကင်လုံးဝဆုံးရှုံးသွားပြီအခုတို့မြေထိုးဆက်တွေနဲ့ထိုးလိုက်တာအားလုံးပြောင်တလင်းဖြစ်သွားကုန်ပါပြီတကယ်လို့သာထိုက်တဲ့နဲ့ရောကြေးပေးမယ်ဆိုရင်ကျွန်တော်တို့လည်းတခြားအလုပ်တွေလုပ်ကင်တွားဖို့အရင်အနည်းလေးဖြစ်သွားတာပေါ့ဗျာ
ဒါပေမဲ့အခုဆောက်လုပ်နေတဲ့လေရင်ကွင်းစီမံကိန်းဟာဆိုရင်ဖွင့်လင်းမြင်သာမှုမရှိတဲ့အတွက်ဘယ်ချိန်ဘယ်ကာလမှဘာတွေအတွက်ရည်ရွယ်ပြီးလှုပ်ဆောင်နေတာမသိရသလိုဒေသခံတွေအတွက်ဘယ်လိုအကျိုးဖြစ်ထွန်းလာမလဲဆိုတာကိုလည်းစောင့်ကြည့်နေရအောင်မှဖြစ်ပါတယ်ရှင်
အခုဆက်ပြီးတဲ့ရင်အချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ရင်ကျိုင်းလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPSD ရဲ့အဖွဲ့ခေါင်းဆောင်အဖြစ်မွန်ပြစ်သက်ပါတီ NMSP ဒုတိယဥက္ကဋ္ဌနိုင်အောင်မင်းကိုဆက်လက်တာဝန်ပေးအပ်လိုက်တယ်လို့အပြစ်ရစေဖွဲ့ကထုတ်ပြန်ထားပါတယ်။ KNU ကရင်အမျိုးသားစီယုံထိန်ချုပ်နယ်မြေတပ်မဟာငါမှပြီးခဲ့တဲ့ဇွန်လမှာတိုက်ပွဲဖြစ်ပွားတဲ့အကြိမ်ရေပုံများပြီးစစ်ကောင်စီဘက်ကလည်းထိခိုက်ကြဆုံးမှုရာနဲ့ချီရှိနေတယ်လို့ KNU တပ်မဟာငါဘက်ကပြောပါတယ်။
တော်ရရှင်တွေအခုနားဆင်ကြကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါလေ။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ
။တော်ရရှင်တွေအခုနားဆင်ကြရတာကတော့အပတ်စဉ်တရင်သတင်းလွှာအစီအစဉ်ဖြစ်ပါလေ။ VOE ကနေခြားသောရင်းနေညပိုင်းနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့အတန်းလွှင့်ပေးနေပါလေ။အခုတခါတော့နောက်ဆုံးရသတင်းချင်းချုပ်ကိုတလဲချင်းညပေးဦးမှာဖြစ်ပါလေခင်ဗျာ။မြန်မာနိုင်ငံမှာအခုရက်ပိုင်းတွင် COVID-19 ရောဂါပိုကူးစက်သူလူနာအရေအတွက်တည်တည်တသာတိုးလာနေပြီးလွန်ခဲ့တဲ့24နှစ်အတွင်းဓာတ်ခွဲနမူနာစုစုပေါင်း 14,928 ခုကိုစစ်ဆေးခဲ့တာမှာပိုကူးစက်နေသူလူနာသစ် 4,132 ဦးတွေ့ရှိခဲ့တယ်လို့ကျန်းမာရေးနဲ့အကစားဌာနကည7နာရီမှာထုတ်ပြန်တဲ့အကြေညာချက်မှာဖော်ပြထားပါတယ်။ဒါဟာဓာတ်ခွဲစမ်းသပ်မှုစုစုပေါင်းရဲ့ 29.68 ရာခိုင်နှုန်းမာဒီယောဂါပိုကူးစက်နေသူတွေကိုစမ်းသပ်တွေ့ရှိခဲ့တာလို့လဲချမ်းမာရေးနဲ့အကစားဝန်ကြီးဌာနဗဟုကူးစက်ယောဂါတိုက်ဖျက်ရေးဌာနကွယ်ညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကသူ့ရဲ့ Facebook မှာရေးသားထားပါတယ်။ဒါပြင် COVID-19 နဲ့သေဆုံးလူနာ52ဦးထပ်တိုးခဲ့တဲ့အတွက်လဲကနေ့အချိန်ထိသေဆုံးပြီးသူစုစုပေါင်း 3,621 ဦးရှိပြီဖြစ်ပါတယ်။ကနေ့အချိန်ထိမြန်မာနိုင်ငံမှာ COVID-19 ဓာတ်ခွဲအတည်ပြုလူနာ38,055 ဦးကိုတွေ့ရှိခဲ့ပြီဖြစ်ပြီးဒီထဲက 34,309 ဦးကတော့ဆေးရုံကဆင်းခဲ့ပြီဖြစ်ပါတယ်ပြီးခဲ့တဲ့ဇွန်လကဆက်လို့မြန်မာနိုင်ငံမှာစစ်ကောင်စီတပ်ဖွဲ့ဝင်တွေနဲ့အစိုးရဝန်ထမ်းတွေအပါအဝင်လူတန်းစားအလောတီးတီးမှာရောဂါပိုးကူးစက်သူအရေအတွက်အများပြားတွေ့ရှိလာနေတာမှာတချို့နေရာတွေမှာအဆုလိုက်အပြုံလိုက် ကူးစက်မှုတွေဖြစ်ပေါ်နေတာကြောင့်ရန်ကုန်တိုင်းအတွင်းမြို့နယ်ဆယ်မြို့နယ်အပါအဝင်ချင်းပြည်နယ်ရှမ်းပြည်နယ်မွန်ပြည်နယ်စကိုင်းမကွေးပဲခူးမန္တလေးအေရဝတီတိုင်းတို့ကမြို့နယ်ပေါင်း45မြို့နယ်မှာကျန်းမာရေးဌာနက stay at home မလိုအပ်ဘဲအပြင်မထွက်ကြဖို့အမိန့်ကိုထုတ်ပြန်ထားပါတယ်။ကမ္ဘာတစ်ဝန်းအလင်းမြန်ကူးစက်ပြန့်နှံ့နေတဲ့ Delta ရောဂါအမျိုးအစားအပါအဝင် Alpha နဲ့ Kappa စတဲ့တခြားကူးစက်မြန်ရောဂါပိုးနှမျိုးပါမြန်မာပြည်မှာရောက်ရှိနေပြီလို့လည်းကျန်းမာရေးဌာနကကြေညာထားပြီးဖြစ်ပါတယ်။ဒီညပိုင်းအတွက်သတင်းချင်းချုပ်ကတော့ဒီလောက်ပါပဲ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရမှုကမဆူမွန်ဖြစ်ပြီးတော့ engineer ကတော့ PJ Elliot ဖြစ်ပါတယ်။ View American အတန်ရဲ့ကြာသပတေးနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9:00နာရီကနေ 10:00 နာရီအထိ line 2 meter 31 32နဲ့ 52 တို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ်။ View ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်တွေအားလုံးဘေးရန်ကင်းကြပါစေခင်ဗျာ။ကျွန်တော်ရန်နိုင်ပါ
This program has come to you from